ဒီနေ့ညမင်းညတရားအစပြန်ဆက်ကြရအောင်နော်ဤဒီကိသောအတိတော်ဝအိဇဒံပိသတုခန္တီတုအပိနိဝိတတိဤဒဤသာသနာတော်များတွင်၌ဤကိသောအကျိုးသောယောဂဝသရပုဂ္ဂိုလ်သည်ဣဇဒံပိသတုခန္တီတုဣဇဒခန္ဓာ၅ပါးတို့၌အပိနိဝိတတိစ၍နှလုံးသွင်းရှုပွားလေ၏နှလုံးသွင်းစရှုပွားရဲဆိုတာကညကပြောကြတဲ့အတိုင်းနော်နမရူပပရိစ္ဆေဒညံပိုင်းနဲ့ပြည့်စည်ပရိကညံပိုင်းဒီနှစ်ပိုင်းကိုရည်ရွယ်ထားပါတယ်နှလုံးသွင်းရှုပွားပြီးတဲ့အခါဘာလုပ်လဲယတမပဏ္ဏနာသုဒ္ဓဣဇဒဒါသနာမတ္တိနေဝမေဃဝုဌာဏဟောတိပိဘိဟိတပိဒတ္တဖမေဝယတမပဏ္ဏအကျဉ်းအကြောင်းကြောင့်ကသုဒ္ဓဣဇဒဒသနာမတ္တိနေဝဣဇဒခန္ဓာ၅ပါးသတ္တမြကိုဝိပဒနာရှုနေယုံမြဖြင့်သာလျှင်သုဒ္ဓဣဇဒဒသနာမတ္တိနေဝဣဇဒခန္ဓာ၅ပါးမြကိုဝိပဒနာရှုနေယုံသတ္တမြဖြင့်သာလျှင်မေဃဝုဌာဏအရိယမေဤထာမြောက်ဖြစ်ပေါ်လာခြင်းသီနာဟောတိမဖြစ်နိုင်တတမထိုကြောင့်ဗိဒ္ဓပိဗိဒ္ဓခန္ဓာ၅ပါးကိုလည်းပဲဒတဗအမေဝဝိပဿနာရှုပါသုံးသာရမြည်သာလင်ဒီနည်းနည်းကြားရင်ကြံတော့တယ်နော်ဣတိကိသအာတိတော်ဝဣဇ္ဇတံပိသတုခန္တိတုအပိနိဝိတတိဒီသာသနာတော်မှာခန္ဓာ၅ပါးစနှလုံးသွင်းပြီဣဇ္ဇတခန္ဓာ၅ပါးအပိနိဝိတတိတဝတိအနိစ္စာတိတောပတတိအပိနိဝိတတိတဝနှလုံးသွင်းရှုပါပြီးရတေတုခန္ဓာ၅ပါးယုတ်တရားနန္တရားတို့ကိုဒနီဒေထအကြောင်းတရားနှင့်တူပါသောခန္ဓာ၅ပါးယုတ်တရားနန္တရားတို့ကိုအနိစ္စတိတောအနိစ္စသာသောအဖြစ်ဝါအနိစ္စဒုက္ခအနတ္တဟုပတ္တိတိယောမြင်အောင်ရှု၏ခန္ဓာ၅ပါးကိုနှလုံးသွင်းပြီးပြီဣဇ္ဇဒခန္ဓာ၅ပါးကိုနှလုံးသွင်းပြီးတဲ့အကြောင်းတရားနှင့်ကွခန္ဓာ၅ပါးကိုနှလုံးသွင်းပြီးတဲ့အခါထိုဣဇ္ဇဒခန္ဓာ၅ပါးအကြောင်းတရားနှင့်ကွသောဣဇ္ဇဒခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်းတည်းလက်စီတင်းပြီးတော့ဝိပဿနာရှုရှုလိုက်တော့ဘာဖြစ်လဲနသုဒ္ဓဣဇဒဒသနာမတ္တိနေဝမေဃဝုဌာဏဟောတိသုဒ္ဓဣဇဒဒသနာမတ္တိနေဝဣဇဒခန္ဓာ၅ပါးမြှကိုဝိပဒနာရှုနေယုံမြှဖြင့်သာလျှင်မေဃဝုဌာဏအရိယာမေညာဤထမြောက်ဖြစ်ပေါ်လာခြင်းသည်နာဟောတိမဖြစ်နိုင်တတမတို့ကြောင့်ဗိဒ္ဓပိဗိဒ္ဓခန္ဓာ၅ပါးကိုလည်းတတဘမေဝရှုပွားသုံးသပ်ရမည်သာလျှင်ဒီဣဇ္ဇဒခန္ဓာ၅ပါးတည်းတည်းကိုအနိစ္စဒုက္ခအနတ္တလက္ခဏာယသုတ်တန်တင်ပြီးဝိပဿနာရှုနေယုံတည်းတည်းမြှဖြင့်အရိယမဉ္စံဘယ်တော့မှထမ်းမြောက်ဖြစ်ပေါ်မလာနိုင်ဘူးတဏိဟုတ်ထာဏဂามိနိဝိပဿနာတိဘယ်တော့မှဖြစ်မလာနိုင်ဘူးနော်ဒါကြောင့်မိဋ္ဌခန္ဓာ၅ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာယသုတ်တန်တင်ပြီးတော့ဝိပဿနာရှုရမယ်လို့ဒီလိုဆုံးဖြတ်ထားတယ်ဆုံးဖြတ်ထားလိုက်တဲ့အတွက်ဘာဖြစ်တယ်လဲသတ္တမပရတခန္တိပိအနုပါဒိဏသင်္ခါရေပိအနိစ္စဒုက္ခမနတာတိပတ္တိသတ္တမထို့ကြောင့်ပရတသူတော်ဘာဤခန္တိပိခန္ဓာ၅ပါးယုတ်တရားနံတရားတို့ကို၎င်းအနုပါဒိဏသင်္ခါရေပိသက်မဲ့အနုပါဒိဏသင်္ခါရံတရားတို့ကို၎င်းအနိစ္စဒုက္ခမနတာတိအနိစ္စဒုက္ခအနတ္တဟု၍ပတ္တိတိအောင်မြောင်ရှု၏ဒါကြောင့်သူတော်ဘာဤခန္ဓာ၅ပါးတို့ကို၎င်းသမေလောကခေါ်တဲ့အနုပဒိဏသင်္ခါရယုတ်တရားဒီကို၎င်းအနိစ္စဒုက္ခအနတ္တလက္ခဏာယသုတ်တန်တင်းပြီးတော့ဝိပဿနာရှုပါလို့ဒီလိုဆုံးဖြတ်ထားတယ်။အဲဒီမှာဗိဟိတသူတို့ဘာရဲ့ခန္ဓာ၅ပါးရှုတဲ့အပိုင်းမှာတော့ပရစေတဝိသရဏအဘိညာဉ်လို့ခေါ်တဲ့အဘိညာဉ်နဲ့ရှုတဲ့နိစ္စနိကတစ်ခုဝိပဿနာဉာဏ်နဲ့ရှုတဲ့နိစ္စနိကတစ်ခုဆိုပြီးနှစ်ခုရှိပါတယ်။တစ်ခုနဲ့တစ်ခုတော့မတူညီပါဘူးနော်။ဒီတော့ဒီဝိပဿနာဉာဏ်နဲ့ရှုတဲ့အပိုင်းကတော့ဘယ်လိုရှိရတယ်လို့မေးရင်သတ္တမတသန္တတန္တနာကတိသဗ္ဗတမေပရတန္တနာကတိပိတိသန္တနာဝိဘကံအခတဝဟိတဘဝတမေညာတော့သမ္မတနာအယံတဝကနံသမ္မတနာသရောဟောမိစိမအနိကအနုပရသုတ်တံတိကမဖွင့်ဆိုထားပါတယ်နော်အလုံးစုံသောခန္ဓာ၅ပါးယုတ်တရားနန္တရားဒေကုညာတပရိညာတိရဏပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိထိုးထွင်းမသိကသန္တရာဝစီရဲ့ဒုက္ခမှာဘယ်တော့မှမလွန်မြောက်နိုင်ဘူးဆိုပြီးဘုရားရှင်ဟောထားတဲ့ အပရိဇာနနာတုတ်တံကိုကိုကပြီးတော့အနုဂရတုတ်တံဒီကဆရာတော်ကဒီစကားလေးကိုဖွင့်ထားတယ်။ဘာပြောလို့လဲ။တသမထောကြအနုသတန္တနာကတိမိမိတန္တန်၌တည်ရှိကြကုန်သောသဗ္ဗဓမ္မိစအလုံးစုံကုန်သောခန္ဓာငါးပါးယုံနံတရားတို့ကို၎င်းပရတန္တနာကတိပိသရဘတန္တနာ၌တည်ရှိကြကုန်သောခန္ဓာငါးပါးယုတ္တယနာတရားတို့ကိုလိဒေသံထုံယုံနံတို့ကိုတန္တနာဝိဘာကယောက်ျားမိမာပုဂ္ဂိုလ်တ္တဝါရသတိဖြင့်ခွဲကြဝေဘံခြင်းကိုအကတဝါမပြုမှု၍ဗိဓဘာဝသမိညာတို့ဗိဓခြင်းတူညီသောအဖြင့်တမ္မံပေါင်းစုချုံကုန်၍တမ္မတဏ္ဏိသဒုက္ခအနတ္တလက္ခဏာ၏သုံးတန်တင်္ဃာရှုပါသုံးတန်ခြင်းသည်အဋ္ဌိရှိအယံဤကတောရှုဘသုံးသခြင်းဒီကတာဝကနာတာဝကတို့ဤတမတနာစာတမတနာစာရခိပါပေတိတမတနာစာရခိစရာကတော့အနိစ္စဒုက္ခအနတ္တလက္ခဏာဤသုံးဌာန်တင်ပြီးတော့ဝိပဿနာဉာဏ်ဖြင့်ရှုဘသုံးသနေတဲ့ဝိပဿနာဉာဏ်ရဲ့ကျက်ဆက်ရနည်းမျိုးကိုတမတနာစာရခိလို့ခေါ်ပါတယ်အဲဒီတမတနာစာရခိမှာတာဝကရင်းကြတော့မိမိတဏ္ဍမတ္တိရှိနေတဲ့ကာရဏငါးပါးယုတ်တရားနန္တရားတွေကိုအကုန်လုံးအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတန်းတင်းပြီးတော့ရှုရတယ်အကုန်လုံးဆိုတာကတော့အမျိုးအစားပြောတာနော်ဘုရားတဏ္ဍမတ္တိရှိနေတဲ့ခန္ဓာငါးပါးကြတော့တယောက်စီတယောက်စီယောက်ျားမိန်းမပုဂ္ဂိုလ်တ attva ခွဲကြဝေဖန်ပြီးရှုနေဖို့မလိုဘူးဗိဓာချင်းတူလို့တာမန်ပေါင်းစုံချုံကုန်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာအသုံးတန်းတင်းပြီးတော့ဝိပဿနာရှုရတယ်အဲ့ဒီလိုရှုခြင်းသည်တာဝကတို့ရဲ့သမထနာစာရဖြစ်ဖြစ်ပါတယ်ဆိုပြီးအနုဘရသုတ်တံဒီကားကတိတိကျကျရှင်းထားတယ်နော်ဒီတော့အစ္ဆဒတသက်ရှိရောအစ္ဆဒခန္ဓာ၅ပါးတသက်ကိုဝိပဿနာရှုနေုံနဲ့လည်းမညံဆိုင်မလားမဆိုင်ဘူးဗိဓခန္ဓာ၅ပါးတသက်ကိုဝိပဿနာရှုနေုံနဲ့လည်းမညံဆိုင်မလားမဆိုင်ဘူးလို့ဒီလိုအထက်ကရကဆုံးဖြတ်ထားတယ်ဘုရားရှင်ကလည်းဣတိအစ္ဆဒံဝါကာယကာယ ानु ဘတိဝိဟရတိဗိဓဝါကာယကာယ ानु ဘတိဝိဟရတိဣဇ္ဇတဗိဓဝါကာယေကာယ ानु ဘတိဝိဟရတိသတိဖြင့်နော်ဣဇ္ဇတမလည်းညကပြောကြတဲ့အတိုင်းအတ္တတပတ္တကာယကရဇကာယခေါ်တဲ့ရူပကာယနော်နောက်နာမကာယဒီဣဇ္ဇတမလည်းရူပကာယနာမကာယဒီကိုဗိဓမလည်းရူပကာယနာမကာယဒီကိုကျင်းဖန်များစွာထက်ကတက်ကသိသိရှုပွားဖို့ရန်ဖျက်ရှင်ကလည်းညွှန်ကြားတယ်ဒီတော့ဘုရားရှင်ရဲ့ညွှန်ကြားချက်ကိုဥဒိယပန်းသိပြီးအထက်ကရာဆရာတော်များကလည်းဣဇ္ဇဒခန္ဓာ၅ပါးတသက်ကိုဝိပဿနာရှုနေုံမျှဖြင့်လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးဝိဒခန္ဓာ၅ပါးတသက်ကိုဝိပဿနာရှုနေုံမျှဖြင့်လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးဆိုပြီးဒီလိုဆုံးဖြတ်ထားတယ်ပါဠိတော်နဲ့အထက်ကရာဘုရားဟောဒေသနာတော်နဲ့အထက်ကရာအဖွင့်များဗာများကိုဟာချက်ရှိတယ်လေမရှိပါဘူးနော်ဘုရားဟောဒေသနာတော်ကြီးကိုမြဲမြံခိုင်ခန့်အောင်မြဲရမှာတန်ပတ်တင်းရမှာတပ်ပင်းလိုက်တာနဲ့မတူဘူးလားတူနေတယ်ဒါကြောင့်ဘုရားဟောပါဠိတော်နဲ့အထက်ကရာအဖွင့်များဒီကင်္ကာရေနဲ့ယမုနာရေရောလိုက်ရင်တသားတည်းဖြစ်တယ်လို့ရေဘူးနဲ့ရေအေးရောလိုက်ကတသားတည်းဖြစ်တယ်လို့ညင်ညွတ်မနေဘူးလားညင်ညွတ်နေပါလေညင်ညွတ်နေတယ်ဆိုလို့ရှိရင်အဲ့ဒီအစိုးအမိန်ကိုလက်ခံရမလားလက်မခံရဘူးလားလက်ခံရကဲလက်ခံရမယ်ဆိုရင်တကယ်ကြီးဒီလူမကြီးတွေဘုန်းကြီးနေနဲ့ထက်မိမယ်ခုဘုန်းကြီးပြောကြတာအနာပါနသရုဒ္ဓဇံတန်အောင်ရှုဘပုံအပိုင်းနဲ့အတူချုပ်ပြီးပြောခဲ့တယ်နော်အဲဒီအနာပါနသရုဒ္ဓဇံတမာတိကိုအခြေခံပြီးတော့ယုတ်ဒီနန္ဒီသင်္စီဘုံအကြောင်းတရားသင်္စီဘုံအကြောင်းတရားနေတဲ့ကတိယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်္ဂဝိပဒနာရှုဘပုံအပိုင်းနဲ့အတူချုပ်ပြီးပြောလိုက်တယ်နော်ပြောလိုက်တဲ့အခါကျတော့အဲ့ဒါကဘာကိုအခြေတည်ပြီးပြောတယ်လို့မေးရင်ဘုရားရှင်ကမာတိမေရဏသုတ်တံမှာဟောထားတဲ့အနာပါနပပခေါ်တဲ့အနာပါနအပိုင်းကိုအခြေတည်ပြီးပြောတယ်ရွေးလိုက်တဲ့အချိန်ကကြတော့အာနာပါနတတိသမာဓိဖြင့်သရုပ်ဒသာသမာဓိဆိုင်အောင်သမာဓိထူထောင်နေတဲ့လုံငန်းရက်တိတတိပဒံကျင့်စဉ်ဟုတ်လားမဟုတ်ဘူးလားလို့မေးရင်ဘယ်လိုဖြေမလဲဟုတ်တယ်လို့ဖြေရမယ်နော်ဒီလိုဆိုရင်တတိပဒံပွားရင်နိဗ္ဗာန်ရမယ်ဆိုရင်တတိပဒံနဲ့မှဘုရားရှင်သည်အာနာပါနတတိသမာဓိကဲ့သို့သရုပ်ဒသာသမာဓိကိုဖြစ်စေနိုင်တဲ့ကျင့်စဉ်တွေကိုကာယ ानु ပါဒနာပိုင်းမှာထည့်ပြီးဟောတယ်လားမဟုတ်ဘူးလားမေးရင်ဘယ်လိုဖြေမလဲဟောနေတယ်နတ္တစေပါရီဟောလေဣတိဣဇ္ဇတဝါကာယေကာယ ानु ဘတိဝိဟရတိဗိဓဝါကာယေကာယ ानु ဘတိဝိဟရတိဣဇ္ဇတဗိဓဝါကာယေကာယ ानु ဘတိဝိဟရတိဣဇ္ဇတမလည်းရူပကာယနာမကာယဗိဓမလည်းရူပကာယနာမကာယဒီကိုဝိပဿနာရှုပါသုံးသဖို့ယံညွှန်ကြားပြန်တယ်ဒီလိုဆိုရင်အကြောင်းတရားနေနေကဒီယုတ်နန္ဒီကိုသိသိချင်းသည်တတိပဒံကိုပွားတာဟုတ်သလားမဟုတ်ဘူးလား ဟုတ်ပါတယ်နော်ကဲရှင်းတင်းစင်းတက်ပြီးတော့ဗျာရှင်ကဘာဟောလဲဣဇ္ဇဒဗိဒ္ဓနရဏတို့နဲ့အကြောင်းတရားနဲ့ရူပကာယနာမကာယတွေကိုကြည်ဖာများစွာထက်ခါထက်ခါသိသိပြီးတဲ့အချိန်ခါမှာနောက်တစ်စင်းတက်ပြီးကျင့်ရမယ်ကျင့်စဉ်ကိုဗျာရှင်ကဒီတိပ္ပရဏတုတ်တာမှာပဲဘယ်လိုဟောလိုက်လဲသမုဒိယဓမ္မ ानु ပါတိဝါကာယတမေဝိဟရတိဝေယဓမ္မ ानु ပါတိဝါကာယတမေဝိဟရတိသမုဒိယဝေယဓမ္မ ानु ပါတိဝါကာယတမေဝိဟရတိသမုဒိယဓမ္မ ानु ပါတိဝါကာယတမေကာယ၌ဝါရုပကာယနာမကာယ၌သမုဒိယဓမ္မ ानु ပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအဖမံအထထရှုလေးရှိသည်ဖြစ်၍မူလီဝိဟရတိနေလေ၏ကာယသမိကာယ၌ဝါရုပကာယနာမကာယ၌ဝယဓမ္မ ानु ပါတိဝါချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအဖမံထထရှုလေရှိသည်ဖြစ်၍မူလီဝိဟရတိနေလေ၏ကာယသမိကာယ၌ဝါရုပကာယနာမကာယ၌သမုဒိယဝယဓမ္မ ानु ပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအဖမံအထထရှုလေရှိသည်ဖြစ်၍မူလီဝိဟရတိနေလေ၏နန္ဒစဉ်အာနာပါနကျင့်စဉ်လံကအထူးသဖြင့်ပေါ့တဏိတတိပရံကျင့်စဉ်လံကနောက်တစ်ဆင့်ကျင့်ရမယ်ကျင့်စဉ်ကိုဘုရားရှင်ဟောနေတယ်။ဘာပြောတာလဲ။ရူပကာယနာမကာယမှာအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးတရားတို့ထင်ရှားဖြစ်ပုံအကျိုးတရားတို့ရဲ့ဖြစ်မှုသဘောအဲ့ဒီဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောကိုလည်းအဖမံအထက်တရှုပါ။ဒီအကြောင်းအကျိုးနှစ်ရလုံးတို့ရဲ့ဖြစ်ခြင်းသဘောကိုလည်းအဖမံထက်တသိအောင်မြင်အောင်ရှုပါ။အကြောင်းတရားတွေချုပ်ရင်အကျိုးတရားချုပ်ရင်းဘူး။အကျိုးတရားတို့ရဲ့ပြည့်နေတဲ့သဘောအဲ့ဒီချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောကိုလည်းကြည်ဖာများစွာထက်ခါထက်ခါရှုပါလို့ဒီလိုဘုရားရှင်ကညွှန်ကြားတယ်။ညွှန်ကြားတော့အဲ့ဒီညွှန်ကြားချက်ကဘာကိုဆိုလိုတယ်ဆိုတာကိုအထက်ကရာများကအတိအကျဖွင့်ထားတယ်။ဘယ်လိုဖွင့်လဲ။အဝိဇ္ဇာသမုဒိယရူပသမုဒိယတဏသမုဒိယရူပသမုဒိယကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဖတ်တိလက္ခဏံဆိုပြီးတော့ရူပခန္ဓာမှာ၅ချက်ဖွင့်လိုက်ပါတယ်။ပရိသမိရာမဲ့ပါဠိတော်ကြီးကိုကိုကပြီဖွင့်ဆိုသွားတော်မူခြင်းဖြစ်ပါတယ်နော်။ဒီတော့ဒီပရိသမိရာမဲ့ပါဠိတော်မှာကဒီတိုင်းအတိအကျဟောထားလို့နော်။ဘာပြောတာလဲ။အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတနာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်အာရဖြစ်ခြင်းကြောင့်ယုတ်ဖြစ်ယုတ်တို့ဤဖြစ်ခြင်းသဘောဒါကိုသိအောင်ရှုဖို့ဟောတယ်ဒီတော့ခဏခဏပြောခဲ့တဲ့အတိုင်းပဲအဝိဇ္ဇာနဲ့တဏှာကိုယူလိုက်ရင်ကိလေသာဝေချင်းတူနေတဲ့ဥပါဒံကိုလည်းထည့်သွင်းပြီးယူရတယ်ကံကိုယူလိုက်ရင်ကံနဲ့ကာမဝေချင်းတူနေတဲ့သင်္ခါရကိုပါထည့်သွင်းပြီးတော့ယူရတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအတိတ်ကြောင့်တရား၅ပါးနောက်တကုအာဟာရသမုဒိယရူပသမုဒိယဆိုပြီးဘုရားရှင်ကပုတိဟေတုလို့ခေါ်တဲ့ပိစုပန်အကြောင်းပိုင်းမှာအာဟာရတစ်ခုကိုဟောလိုက်တယ်။ဟောလိုက်တာလက္ခဏာဟာရနိတိနည်းပဲ။အာဟာရဖြစ်ခြင်းကြောင့်ရုပ်ဖြစ်ပုံကိုရှုရမယ်ဆိုရင်အာဟာရနဲ့ပိစုပန်ပုတိဟေတုပိစုပန်အကြောင်းတရားချင်းတွင်းညီနေတဲ့စိတ်ဥဒ္ဒုတို့ကိုပါထပ်သွင်းပြီးရှုရမယ်ဒီလိုဖွင့်ထားတယ်ဒီတော့စိတ်ဖြစ်ခြင်းကြောင့်စေတသယုတ်ဖြစ်ပုံဥဒုဖြစ်ခြင်းကြောင့်ဥဒုသယုတ်ဖြစ်ပုံအာဟာရဖြစ်ခြင်းကြောင့်အာဟာရသယုတ်ဖြစ်ပုံမြင်အောင်ရှုရမယ်။ဒီတော့ဒီစကားလေးတွေကိုပြန်ပြီးကောက်ချက်ချလိုက်တော့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေထင်ရှားဖြစ်နေတဲ့အကျိုးကမ္မဇယုတ်တွေထင်ရှားဖြစ်ပုံကိုလည်းမြင်အောင်ရှုရမယ်။စိတ်ဖြစ်ခြင်းကြောင့်စေတသယုတ်ဖြစ်ပုံဥဒုဖြစ်ခြင်းကြောင့်ဥဒုသယုတ်ဖြစ်ပုံအာဟာရဖြစ်ခြင်းကြောင့်အာဟာရသယုတ်တွေဖြစ်ပုံကိုလည်းမြင်အောင်ရှုရမယ်။အဲ့ဒီလိုရှုရမယ်အပိုင်းမှာဝိဇ္ဇရဏဥပါဒံသင်္ခါရကံတွေကဘယ်တုန်းကဖြစ်ခဲ့တာလဲလို့ပြန်ပြီးဆန်းစစ်ကြည့်ပါနော်ဒီသုတ်တံကိုဟောနေတာရေပောင်းလဲကြာတော့ပါပြီခဏခဏလဲဟောပြီးပါပြီဒီဘဝထူထောင်နေတဲ့ကံကြောင့်ဒီဘဝတနည်းအားဖြင့်ဒီဘဝထူထောင်နေတဲ့ဝိဇ္ဇရဏဥပါဒံသင်္ခါရကံကြောင့်ဒီဘဝပရိသန္တိခန္ဓာ၅ပါးအစရှိတဲ့ဝိဘက်ယုတ်တရားနံတရားတွေထင်ရှားဖြစ်တာဟုတ်သလားမဟုတ်ဘူးနော်အတိတ်ကထူထောင်ခဲ့တဲ့ဝိဇ္ဇတံသင်္ခါရကံဒီကြောင့်သာဒီဘဝမှာပြိတ္တန်ဒီခန္ဓာ၅ပါးအစရှိတဲ့ဝိဘေယုတ်တရားနံတရားတွေထင်ရှားလာပြီးတော့ဖြစ်ကြတယ်။အကယ်၍ဒီဘဝထူထောင်နေတဲ့ကံကြောင့်ဒါလျင်ဒီဘဝမှာခန္ဓာ၅ပါးယုတ်တရားနံတရားဖြစ်ပါတယ်ဆိုရင်လောကမှာတကယ်ကြီးတွေစဉ်းစားကြည့်သာအကြီးတန်အယုံဆိုးတဲ့ပုဂ္ဂိုလ်တွေရှိပါဦးမလား။မရှိဘူးပေါ့။ကောင်းမှုကုသိုလ်ပြုပြီးချက်ချင်းဆူတောင်းလိုက်ချက်ချင်းလှတဲ့လူဖြစ်သွားမှာပဲ။အလှပြင်းဆိုင်တော်သွားဖို့မလိုတော့ဘူးနော်။ဟုတ်တဲ့လူရှိနေအောင်မလားမရှိနိုင်တော့ဘူးနားတဲ့လူရော machine ain't no. Gombuku the baby chicken, so don't let chicken be a mob. Bid any was yomla. Machine ain't no. Oh, Mula Majibu, Namula Majibu, the Mula Majibu, the Niva Yapo, Ya on Jenny over Lomla, Mulora, Lorazu, a golden donlo yagi, no? Tita, da Bionaga. I think I didn't get away that in Uba that they got a Gandhi John that he was my yogi, Nani Pit. Payona Lelo made a weaver yonaba, no? Tita, a Joe weaver yona nigga, I think I didn't get a John Yadi John Peter, any a John Yadi always that in Uba that they got a Gansovi, Dilo Damacha, Beta, a Jinjobo. You wait that in Uba that they got a Gandhi John, he was my Joe Yona, Tinja, Pipongo, me on Shuba, Lopiazinga, Hotel. Tilo say in the Libran Jin and Emma. And they joined the other ten shop pigeons of Bissoba and Jodia people. Bissoba and John the other ten shop pigeons of Naga and Jodia people. Dealing me on shoe, sugar dealer, the differences in them, Mababula, Badra, me, Bellubiomla, Panir. And they Naga said, the Galum Madombe Melo. Bambudia, the man who badiwa, Gaia, the man we had ready, we are the man who badiwa, Gaia, the man we had ready, said the Dilu Hotter. You want Janjaga? I think I do not get it. We said in Uba that they got a Gandhi job. Bishop Bama, when you know Dala and Napada, we're not called a Jodia, the 18th people. Bishop Bama, you don't need it. We said in Uba that they got a Gandhi job. No, Nagama, when you know Dala and Napada, we're not called a Jodia, the 18th people. Daddy go me on Shugo, Piashing, and Nunjani. No? Having a kick out of Eddie Nunjanjago, Bello Boto Blade. And they sort of PBB, Machido, Machida, Bello Shumale. And Nangazuraga, Mapima, Mapidida, Mapita, Bellow Shumle, Luving out of the Voja, and the Gali, no? Davin and Gubiazing, as you can, as you can, Lalo, me and Bellow Shumle, as you can, you know. I look Gonaga, Biogare, and then Bellow Shumle, made a Boguri, a post in a Piazzi, and Nunjaja, a David Shiva Omala, Masido, Bellow Male, Sugar, Mayan, no? You know, the Johnny, a day Naga, so that the Galoma don't be mellow, Diniama Viasinga, a day Johnny Aja, Bisovan, Jodia people, Bisovan, Johnny Aja, Naga, Jodia people. A day says Naga says it's only day on Shubu, Piasinga, Nunjani. Pavia, Sunday day on Shua, the Lelo, me. Waya, Damanuba, Diva, Gaya, Dame, we had a Dilo Lesse Hotare. Anyway, Damanuba, the Pijan the one, Pijin the body, go, Jifa Miasa, Taka Taka, Shunival, Dilu Piahore, the Jain the Kashun, the Gisa Mabilo, no? Jifa Miasa, Taka Taka, Shukaniya. I don't know, I didn't shoot at Baima. Where the man do body, Chojan the one, Chojin the body, go, Jifa Miasa, Shubu, Piashinga, Tunjaro, Chojan the one, Chojin the Vosraga, Vale, Waisa Niroda, Ruba, Nirodo, Dana Niroda, Ruba, Nirodo. Kama Niroda Ruba Nirodo Ahara Niroda Ruba Nirodo Ubri Nama Lakanan Sabinaja Pantare. Fabiorale, Wizard in Uba Dadinkara Gan Azanji, a John Yari, Chochinjo. A Joe, Winnie Nayo Dalla Pada, we now call it Kanangaba, Yodia, Nandiari, not the farm of your dog, Chochinjin, Chonin Bongole, me on Shuba. Adi Kanangaba, we have genited the Bogole, me on Shuba, Lodilu Piashinga, Nunjar. Ari Nunjaja, ya, Udeno, Diniama. Wait that in Uba than the Kara Gandiga, Beijing Kama Chomle, Di Bengo. We don't even Mahadiga do the other Samin Ali and said, Dima Dija point out, no? Wait that Niro da Ruba Niro Dodi, Ega Mega, Nyani, not Wizaya, no Bada Niro da Do Nagada Ruba da, no Bada Niro Do Hodi, Bisi Abawi, Abawa Do. Waisa Niroda Ruba Nirodo di Waisa Chokinjo Yocho Yi Hudiga Ega Mega Nyanina Amiya Song Pshede Arada Menyan Pshin Waisa Ya Waisa Yi Nobada Niroda Do Nodapa Mapshido Chokin Pshin Chokin Yi Dwajin Chow Uzzano Chokin Pshin Nakushi Bale Obada Niroda Ne Nobada Niroda Sobhi Sabi Jangama Niroda Namyo Dongtan Obada Niroda Suraga Do let choke up it, I mean, not the pump who see. Good yodin nanny, good ya horror bogo, ya nanny the bogo, ya dana ma yodin nanny see. We bought the nanya soon and a yogi dragomia a pinna. Dragomia pibaga, me name body. Pibi, pian needed the war. Chone needed the war, no? I didn't chone need it, chone needy got up. အကြောင်းတရားတွေကနောက်ထပ်တဖန်ထက်ခတ်ကကျေစုပြုနေထက်ခတ်ကဖြစ်တဲ့သဘောဖြစ်နေတဲ့သဘောရှိခြင်းကြောင့်ဥပါဒနိရောဓလို့ခေါ်ပါတယ်။ခုဒီနေရာမှာခြုံဤကတော့အနုပါဒနိရောဓတော်အနုပါဒနိရောဓနောက်တဖန်ချုပ်ပြီးနောက်ထပ်တဖန်ဘယ်တော့မှပြန်ပြီးတော့မဖြစ်တော့ဘူး။နောက်ထပ်တဖန်ဘယ်တော့မှပြန်မဖြစ်တော့ဘူးဆိုတော့ဘယ်ချင်းကမှနောက်တဖန်မဖြစ်တော့ချုပ်ခြင်းဖြင့်ဒီအဝိဇ္ဇာတနာဥပါဒနိခါရကံဒီကချုပ်တယ်လို့မြင်တော့အကမေကညာနေနအမျက်ဆုံးဖြစ်တဲ့အရတ္တမညံကြောင့်နောတဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားတယ်။အဲ့ဒီချုပ်သွားတဲ့အတွက်ဘာဖြစ်လဲ။အနာဂတတာရူပတာအနုပါဒာနိရောဓောဟောတိ။အနာဂတတာရူပတာအနာဂတ်ဖြစ်သောယုတ်တရားဤအနုပါဒာနိရောဓောနောတဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းချင်းဒီဟောတိဖြစ်ပေါ်၍လာပေ၏။အရတ္တမညံအခိုက်မှဝိဇ္ဇာတနာဥပါဒသင်္ခါရကံတို့သည်နောက်တဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်တယ်။ချုပ်ခြင်းသွားတဲ့အတွက်ကြောင့်အနာဂတ်ဖြစ်တဲ့ယုတ်တရားတွေဟာလည်းနောက်တဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားတယ်။ဘာဖြစ်လို့လဲ။ပစ္စယဘာဝေအဘာဝတောပစ္စယဘာဝေအကြောင်းတရားဤထင်ရှားမရှိလတ်သောအဘာဝတောအကျိုးဖြစ်တဲ့ယုတ်တရားဤထင်ရှားမရှိခြင်းကြောင့်ဒီအကြောင်းတရားထင်ရှားမရှိလတ်သောအကျိုးဖြစ်တဲ့ယုတ်တရားတွေလည်းထင်ရှားမရှိတော့ဘူးခန္ဓာ၅ပါးပုံစံတူပါပဲเนาะဒါတော့အကြောင်းတရားတွေချုပ်ငိမ့်သွားတဲ့အတွက်အကျိုးခန္ဓာ၅ပါးတွေလွန်းလွန်းချုပ်တယ်ဘယ်ချိန်ကမှအကျိုးခန္ဓာ၅ပါးလွန်းလွန်းချုပ်တယ်လေပြိနိဗ္ဗာန်စံတဲ့အချိန်ခါမှချုပ်ပါတယ်ဒါတော့ခုမိမိတို့ကပြိနိဗ္ဗာန်စံမလားမစံကြသေးဘူးမစံသေးဘူးဆိုလို့ရှိရင်ထိုပြိနိဗ္ဗာန်စံမဲ့အချိန်ဒီအနာဂတ်လို့ပြောမလားပစ္စုပ္ပန်လို့ပြောမလားဘာအနာဂတ်ဆိုတာအတိအကျမပြောနိုင်သေးဘူးပေါ့ဒီဘဝအနာဂတ်လည်းဖြစ်ခြင်းဖြစ်မယ်နောင်ဘဝတစ်ခုခုလို့ခေါ်ဆိုအပ်တယ်နော်အနာဂတ်လည်းဖြစ်ခြင်းဖြစ်မယ်အဲ့ဒီအနာဂတ်ဖြစ်တဲ့ယုတ်တရားတွေရဲ့နောင်တဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုမြင်အောင်ရှုပါလို့ဘုရားရှင်ကညွှန်ကြားနေတယ်ဒီလိုဆိုရင်အနာဂတ်ရှုခွင့်တည်းသတိပ္ပံအကျင့်စဉ်နဲ့မှပါလားမပါဘူးလားမင်းကဘယ်လိုဖြစ်မလဲဘာနေတယ်ဒါကြောင့်ဘုန်းကြီးပြောနေတာကတော့ယုတ်တယ်တမာတိထူထောင်ခြင်းပရမတ္ထနယ်သို့စိတ်တော်အောင်ယုတ်တရားနန္တရားတွေကိုသိသိချင်းအကြောင်းတရားတွေကိုသိသိချင်းအကြောင်းတရားနေလောက်ကယုတ်နန္တီကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်တည်ပြီးတော့ဝိပဿနာရှုခြင်းဒီလိုငယ်ရတည်သည်တတိပဋ္ဌာန်ကျင့်စဉ်ကိုကျင့်နေတယ်လို့ခေါ်ပါတယ်လို့ဒါပြောနေတာပါနော်ဒီတော့အဲ့ဒီလုံငယ်ရတည်ကိုမပြုတ်လို့ရင်တော့ဒါတတိပဋ္ဌာန်ကျင့်စဉ်ကိုကျင့်တယ်လို့ခေါ်ပါမလားမခေါ်နိုင်ဘူးနော်ဒီတော့ဒီနေရာမှာသမုဒိယဓမ္မနုပါတိမှာအဝိဇ္ဇာသမုဒိယရူပသမုဒိယစသည်ဖြင့်ဖွင့်ဆိုထားတဲ့အတွက်အဝိဇ္ဇာတနာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားတွေသင်္ချာဖြစ်လို့အကျိုးခန္ဓာ၅ပါးယုတ်တရားနံတရားတွေသင်္ချာဖြစ်ပုံကိုမြင်အောင်ကြည့်ရမယ်ဆိုတော့အဲ့ဒီအပိုင်းမှာပိစီယပရိကဉာဏ်နာမတရဉာဏ်ဥဒိယပြဉာဏ်ဒီဉာဏ်သုံးခုကိုစုပေါင်းပြီးဖျားရှင်ဟောထားပါတယ်နော်အဲ့ဒီကနေရှေ့ဆင့်တဆင့်တက်လိုက်တဲ့အချိန်ခါကျတော့ဘာမြတ်စွာဘုရားဟောတယ်လဲကနကချုပ်ငိမ့်ပုံအပိုင်းလည်းပြောပြီးပြီနော်အဋ္ဌိကာယောဒီဝပဏ္ဍတတိပိစုပတိတာဟောတိယာဝတိဝညာနာမတ္တယပရိတိမတ္တယအဲ့ဒီလိုရှုလိုက်တဲ့အချိန်ကမှဥရိယပြညာလွန်သွားပြီခုကနကပြောခဲ့တာအဝိဇ္ဇာသမုဒိယရူပသမုဒိယစသည်ဖြင့်ရှုတာဥရိယညာ25အဝိဇ္ဇာနိရောဓရူပနိရောဓစသည်ဖြင့်ရှုတာကဝေယညာ25ခန္ဓာတစ်ပါးတစ်ပါးမှာဥရိယညာ5ပါးဝေယညာ5ပါးဆယ်ခုရှိတယ်ခန္ဓာ၅ပါးဆိုတော့50ဥရိယညာ50ဥရိယပြညာအကျယ်ရှုပွားနည်း50ပါအဲ့ဒီအထိရှုပြီးတဲ့ပုဂ္ဂိုလ်ကညာရင့်ကျက်လာပြီရင့်ကျက်လာတဲ့အချိန်ခါမှာထိုပုဂ္ဂိုလ်ကဒီအကြောင်းတရားနေတဲ့ကွာတော့ယုံနာနေရဲ့အဖြစ်ကိုမကြည့်တော့ပဲအပြည့်တည့်ကိုတစ်ဖက်သားကြည့်လိုက်ခဲ့တော့နောက်ဆုံးအပြည့်တည့်တွေ့တယ်အဲ့ဒီအပြည့်တည့်တွေ့တဲ့အချိန်ခါကရောက်ပြီဆိုလို့ရှိရင်ယုတ်ကလအမှုံနေတောင်မတွေ့တော့ဘူးထိုပုဂ္ဂိုလ်ဒီကဏခေါ်တဲ့အတုံးခဲတွေအလုံးပြိုးသွားတယ်ပရမတ်ဓာတ်သာတက်တက်တပဲသိနေတယ်ယုတ်တရားတက်တက်နန္တရားတက်တက်ပဲသိတယ်ရှင်ပိုင်းညာနေမှာတော့မိမိဓာတ်ခွဲနိုင်တဲ့ယုတ်ကလဒီမှာပရမတ်ဆိုင်တယ်ဓမ္မခွဲနိုင်တဲ့ယုတ်ကလဒီလည်းရှိတယ်ဘုလိုညာထက်လာပြီဆိုလို့ရှိရင်ယုတ်ကလဒီအလုံးပြောင်းပြီအလုံးကပရမတ်ထနေတဲ့ပြည့်ဝင်သွားပြီဝိသဝိကခေါ်တဲ့တဏ္ဍန္တရအလုံးပြောင်းသွားတယ်အဲ့ဒီသဘောကိုရူပကာယနာမကာယလေးတသက်ပဲရှိတော့တယ်အကြောင်းတရားနေတဲ့ကွာရူပကာယနာမကာယတသက်သာရှိတော့တယ်ဆိုတဲ့ဒီအသိဉာဏ်လေးတွေပေါ်လာတယ်အ အဲ့ဒီပေါ်လာပြီလို့ရှိရင်ရှေ့ကစင့်တက်ပြီးတော့ဝိပဿနာဉာဏ်စဉ်ဆုံးအောင်ဆက်ပြီးသားရှုလိုက်မယ်ဆိုရင်ဘာဖြစ်မလဲအနိတိဒောဇဝိဟရတိနသကိစီလောကေဥပါဒိယတိဥပါဒနဲ့ခန္ဓာ၅ပါးယုတ်ဝေဒနာတဉ္ဇသင်္ခါရဝိညာဉ်လို့ခေါ်ဆိုရတဲ့ဥပါဒနဲ့ခန္ဓာ၅ပါးအပေါ်၌ဇုံတကုသောခန္ဓာအပေါ်မှာတော်လည်းပဲတဏှာဒိဋ္ဌိတို့ဖြင့်ငါငါဟာလို့မိတွယ်မှုမရှိဘဲနေနိုင်ပြီတဏှာဆွဲမန္နာဆွဲဒိဋ္ဌိဆွဲအဆွဲတွေပြုတ်သွားလိမ့်မယ်အဲ့ဒီလိုအဆွဲပြုတ်သည့်အထိကျင့်ဖို့ဘုရားရှင်ကညွှန်ကြားလိုက်တယ်ညွှန်ကြားပြီးတော့ဤကုန်းချုပ်ဘာဟောလဲဧဝံခောဘိက္ခုကာယေကာယ ानु ဘတိဝိဟရတိစေတယံတို့ကာယ ानु ဘဒနာသတိပ္ပဏကိုပွားရင်ဒီလိုပွားရပါတယ်ဆိုပြီးဒီလိုဤကုန်းချုပ်ထားတယ်ဒါကသတိပ္ပဏကျင့်စဉ်ကိုဘုရားရှင်အစဉ်တည်းဟောတော်တဲ့လုပ်ငန်းခွင့်ပါဒါအချင်းချုပ်ကလေးပဲနော်အဲ့တော့ဒီသတိပ္ပဏကျင့်စဉ်မှာသမာဓိဒီလိုနဲ့အပိုင်းကန္တတစ်ခုပါတယ်ဣဇ္ဇဒဗိဒယုတ်တိနန္ဒီသိသိတဲ့အပိုင်းတစ်ခုပါတယ်အဝိဇ္ဇရဏဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာငါးပါးယုတ်တိနန္ဒီထင်ရှားဖြစ်ပုံရှုတဲ့အပိုင်းတစ်ခုပါတယ်အကြောင်းတရားနေ့တကွတယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်းပြီးတော့ဝိပဿနာရှုတဲ့အပိုင်းလည်းပါတယ်အကြောင်းတရားတွေသင်ချဖြင့်အကျိုးတရားသင်ချဖြင့်ပေါ့အကြောင်းတရားတွေချုပ်ရင်အကျိုးချုပ်ရင်းပေါ့ဥဒ္ဒယပြညာအကျဉ်းရှုပွားနည်းလည်းပါတယ်။ဘင်္ဂညာကနေစဖြင့်အထက်တိုင်းအထက်ပိုင်းဝိပဿနာဉာဏ်နေရှုပွားပုံစနစ်တွေလည်းဒီထက်မှအကျဉ်းချုပ်ပြီးဟောထားပါတယ်။ဒါကြောင့်သမာဓိထူထောင်ခြင်းခန္ဓာ၅ပါးကိုရှုပွားသုံးသပ်ခြင်းခန္ဓာ၅ပါးတို့ရဲ့အကြောင်းတရားတွေကိုသိသိချင်းအကြောင်းတရားနေနဲ့ကဒီခန္ဓာ၅ပါးတွေကိုဝိပဿနာရှုပွားသုံးသပ်ခြင်းဆိုတဲ့လုံငန်းချက်တွေသည်သတိပ္ပဏကျင့်စဉ်ကိုစနစ်တကျကျင့်နေတဲ့ကျင့်စဉ်သာဖြစ်ပါတယ်လို့ကျင့်သည့်ဧကန်တာမှတ်ပြီးတော့နော်အဲဒီလိုမှမဟုတ်ပဲပညာပရပတ်မခွဲပဲပေါ်ရကိုမှတ်ခြင်းတို့ထိုင်ပြီးကမ္မဋ္ဌာန်းကျောင်းကဝင်ပြီးမှတ်နေတဲ့လုပ်ငန်းကိုသတိပ္ပဏကျင့်စဉ်ကိုကျင့်တယ်လို့ခေါ်နိုင်မလားမခေါ်နိုင်ဘူးဒါကတော့သတိရှိစေနော်ကဲဒီလောက်ဆိုလို့ရှိရင်တော့သတိပ္ပဏတရားဆိုတာကဘာဆိုတော့အစာပိုင်းသဘောပေါက်တော့ပါပြီနော်အဲ့တော့အာနာပါနပပပိုင်းမှာကာယ ानु ဘသနာတတိပ္ပဏမှာဘုရားဟောလိုက်တဲ့အခါကျတော့တချို့ကကာယ ानु ဘသနာတတိပ္ပဏဒီယုံတရားတက်တက်ကိုရှုတယ်လို့ဒီလိုယူဆကြတယ်။ဘုရားရှင်ကဒီကာယ ानु ဘသနာတတိပ္ပဏကိုဟောတဲ့အပိုင်းလေးမှာယုံတရားကိုအိုးမူ၍ဆိုပြီးတော့အထက်ကရမြတ်ကဖွင့်ထားတယ်ကာယ ानु ဘသနာမုခေနဆိုပြီးဒီလိုဖွင့်ထားပါတယ်နော်။ယုံတရားကိုဥတည်ပြီးတော့မှနန္တရားကိုနောက်ပိုင်းရှုတဲ့လုပ်ငန်းခွင်ဖြစ်ပါတယ်။ဒီပိုင်းလေးကိုနည်းနည်းလေးသဘောပေါက်အောင်ဦးဇင်းဝိသုဒ္ဓိမေမဟာဒီကပရမတွဲသံမျက်နှာ320မှာဖွင့်ဆိုထားတဲ့အပိုင်းလေးကိုနည်းနည်းလေးထပ်ပြီးတော့ပြောမယ်။ကာယ ानु ဘဒနာညာကာယ ानु ဘဒနာညာနာကာယကိုအဖမံအထက်တက်ရှုနေတဲ့ညာအဲ့ဒီညာဆိုတာဘာလဲလို့မေးတာနဲ့ဘာလဲလို့မေးရင်အဲ့ဒီအပိုင်းကိုအထက်ကအတိကဆရာတော်ကဖွင့်ထားတယ်။ ानु ဘဒနာညာနာတိသမထဝတိနာနိမိတ္တတသမထဝတိနာနိမိတ္တသအနုပဒနာဝိပဒနာဝတိနာအတ္တတပတ္တတိတန်တိသင်္စကံယရူပံတိစိတ်တံတန်သပြုတ်တဓမ္မိစအရူပံတိဝဝေထဝိတဝါနာမရူပတအနုပဒနာသညာဏံတထယထဝဘောဓယထယထဘုဒ္ဓဝဘောဓောဘာပြောတယ်လဲသမထဝတိနာအနုပဒနာညာဏံဒီအနုပဒနာညာဏံဟုတိကသမထဝတိနာသမထယေအစွမ်းဖြင့်နမိတ္တသာအာနာပါနပရိဘာကနမိတ်အာယုံကိုအနုပဒနာအဖမံထက်ထရှုခြင်း၎င်းသမထပိုင်းအတွက်ကွက်ပြောရင်ခုနကဝင်လေထွက်လေပေါ်မှာတတိမြဲအောင်ရှုလိုက်လို့တတိလေးမြဲလာတဲ့အခါအရှိတို့ကူးတယ်အစားဆုံးကူးတယ်ငြိမ့်သက်တော့အသိမွေ့သွားကျင့်တယ်ကျင့်လိုက်တဲ့အချိန်ကမှခုနကအာနာပါနပရိဘာကနမိတ်ပေါ်လာပြီပထမပရိက္ခမနမိတ်နောက်ဥက္ကနမိတ်နောက်ပရိဘက္ခနမိတ်အလွန်ကျင်လင်တတ်ပါတဲ့နမိတ်တွေအစဉ်စဉ်ပေါ်လာပြီးပေါ်လာတဲ့အချိန်ခါမှာသူအလွန်ကျင်လင်တတ်ပါနေတဲ့ဒီအာနာပါနပရိဘက္ခနမိတ်အာယုံကိုအာယုံယူပြီးတော့ရှုပွားသုံးသပ်နေတာကိုလေကာ ानु ဘဒနာလို့ခေါ်တယ်ဒါကအတိအကျဖွင့်ထားတာနော်ဒါကြောင့်သမထဝတိနာသမထယေအစွမ်းဖြင့်နိမိတ်တသအာနာပါနပရိဘက္ခနမိတ်အာယုံကိုအနုပဒနာအဖမံအထက်ထရှုပွားခြင်းတည်း၎င်းအဲ့ဒါဟလင်ကာယ ानु ပဒနာပဲနော်နောက်တစ်ခုဝိပဒနာဝတိနာဝိပဒနာဤအစွမ်းဖြင့်အတ္တတပတ္တတိအတ္တတပတ္တတယုတ်တရားတို့ကို၎င်းပြောပြီးပြီအသက်ရှိတဲ့အချိန်ကမှယုတ်တရားဘယ်နှမျိုးရှိလဲ၉မျိုးနော်ဝင်လေထွက်လေကိုဓလိဘဖန်ဆက်လိုက်အလွန်နုညသိမွေ့နေတဲ့ယုတ်ကလအမှုန်လေးတွေပဲဒီအမှုန်လေးတွေကိုတက်ခွက်လိုက်ရင်တမုံတမုံမှာပထဝီအာဘောဒီဇောဝါယော အစဉ်အနရတာဩဇာအတန်ဆိုပြီးသဘောတရားပဲနှခုရှိလေကိုကိုအဲ့ဒီကိုမျိုးသောယုတ်တရားတို့ရဲ့အပေါင်းစုဒါတစ်ချက်တဏိတင်စကာယံထိုကိုမျိုးသောယုတ်တရားတို့ရဲ့မိယာဖြစ်နေတဲ့ယုတ်တရားအပေါင်းဘာယုတ်တရားတွေလဲကရဇကာယညကပြောခဲ့ပြီးပြီနော်ကရဇကာယခေါ်တဲ့မိမိခန္ဓာအိမ်တစ်ခုလုံးမှာတည်ရှိနေတဲ့ကံစီဥဒ္ဓဟာရခေါ်တဲ့အကြောင်းတရား၄ပါးကြောင့်ထင်ရှားဖြစ်ပေါ်နေတဲ့ယုတ်တရားတွေအဲ့ဒီယုတ်တရားတွေကိုရူပန္တိယုတ်လို့ပိုင်းခြားမှတ်တယ်။နောက်တစ်ခုစိတ်တန်တန်သမြုဒ္ဒဓမ္မိသအရူပန္တိဝဝထပိတဝါအသက်ရှူခြင်းနေတဲ့စိတ်ရှူနေတဲ့စိတ်အသက်ရှူတဲ့ဝင်လေထွက်လေကိုဖြစ်ပေါ်စေတတ်တဲ့စိတ်ဆိုတာကဥစဉ်တို့ရင်းစဝိညာဉ်ကလွှဲရင်ဟရိယဝုဒ္ဓကိုမှီဖြစ်နေတဲ့စိတ်စိတ်တွေအကုန်လုံးပါတယ်နော်အဲ့ဒီစိတ်စိတ်တွေဒီကိုရှုတဲ့အပိုင်းမှာစိတ်တန်တန်သံပြုတ်တဓမေသစိတ်နဲ့ရှင်နေတဲ့စေတသိက်သံပြုတ်တတရားတွေကို၎င်းထဲသွင်းပြီးရှုရမယ်လို့ဖွင့်ထားတယ်။အဲ့ဒီစိတ်ဒီထဲမှာဥစဉ်တို့သက္ကုဒ္ဒရဝိထိပဲဆိုကြပါစို့နော်။သက္ကုဒ္ဒရဝိထိမှာဝိထိစိတ်အစဉ်တိုင်းပြောရင်ပိဇဒရဝဇ္ဇသက္ကုဝိညာဉ်တပရိစ္ဆေသဏိရဏဥဒ္ဒောဇောခုနှစ်ကျင်းတရားယုံနှစ်ကျင်းဆိုပြီးဒီပုံစံအတိုင်းဖြစ်တယ်။အဲ့ဒီမှာပိဇဒရဝဇ္ဇသက္ကုဝိညာဉ်ကလွှဲရင်ပေါ့လေ။ပိဇဒရဝဇ္ဇတပရိစ္ဆေသဏိရဏဝုဒ္ဓောသောတရားယုံဆိုတဲ့ဒီစိတ်တွေအကုန်လုံးစိတ္တဇယုတ်ကိုဖြစ်စေနိုင်တဲ့စိတ်တွေကြီးဖြစ်ပါတယ်။ဇာနဲ့မှရှိနေတဲ့ဝင်စိတ်တွေလည်းစိတ္တဇယုတ်ကိုဖြစ်စေနိုင်ကြပါတယ်နော်။အဲဒီတော့အဲ့ဒီစိတ်တွေကိုရှင်ဘက်စိတ်စီတတိနေရှုပါဆိုတော့အဲ့ဒီပိဇဒရဝဇ္ဇရှုပြီးလို့ရှိရင်တပရိစ္ဆေကြော်ရှုရမယ်ဒီလိုတော့မဆုလို့ဘူး။စိတ်တဏိယမှလမ်းကြောင်းအတိုင်းသက္ကဝိညာဉ်မပါဘဲနဲ့တပရိစ္ဆေဖြစ်နေတဲ့ဆွမ်းအားမရှိဘူး။သမရိစိတ်မဖြစ်ဖဲနဲ့လည်းတဏှိရဏမဖြစ်နိုင်တဲ့စွမ်းအားမရှိဘူး။မရှိခြင်းကြောင့်သူကစိတ်ဓာတ်ဉာဏ်မှာလမ်းကြောင်းတဲ့အကုန်လုံးရောသိသိရပါတယ်နော်။အဲဒီလိုသိသိတော့စိတ်စရိတ်တွေကိုဝိထိ6မျိုးသိသိနိုင်ခဲ့ရင်နန္တရားဂုံမသွားဘူးလား။ဂုံသွားတယ်။ပြီးတော့နံပါတ်1ကအတ္တတပတ္တကာယ။နံပါတ်2ကထိုအတ္တတပတ္တကာယရဲ့မိယာဖြစ်တဲ့ကရဇကာယ။နံပါတ်3ကြတော့နာမကာယနော်ဝင်သက်လေထွက်သက်လေကိုအထွတ်အဖြစ်ဖြစ်စေတတ်တဲ့နာမကာယတွေပဲနော်အဲဒီပေါင်းလိုက်တော့ကာယဘယ်နှမျိုးလဲ၃မျိုးအတ္တတပတ္တတကာယကလည်းယုတ်တရားအတ္တတပတ္တတရဲ့မိယာဖြစ်တဲ့ကရဇကာယကလည်းယုတ်တရားပေါင်းလိုက်တော့ရူပကာယခုနကစိတ်စရိတ်တွေကနာမကာယကာယဘယ်နှမျိုးရှိလဲ၂မျိုးအဲဒီတော့ဝိပဿနာဘိုင်းမှာအဲဒီကာယ၂မျိုးကိုရှုခြင်းကြည့်ရုံနဲ့မကဘူးဝါဝထပတဝပိုင်းချမှတ်တတ်ပြီ၏နာမရူပအတဏ္ဏနှင့်ယုတ်ကိုအနုဘဒနာစာရှုခြင်းသည်လေဉာဏ်အနုဘဒနာဉာဏ်မြည်၏ဉာဏ်ကာယအနုဘဒနာဉာဏ်မြည်၏ဒီလိုဖွင့်ထားတယ်ဒီတော့ကာယအနုဘဒနာဉာဏ်ဆိုတာကသမထပိုင်းမှာအာနာပါနပရိပကနမိတ်ကိုရှုနေတာကိုလည်းကာယအနုဘဒနာဉာဏ်လို့ခေါ်တယ်ဝိပဒနာပိုင်းမှာလည်းအတ္တတပတ္တကာယကရဇကာယနာမကာယခေါ်တဲ့နံယုတ်တရားတွေကိုရှုပွားသုံးသနေတာကိုလည်းကာဏုပါဒနာဉာဏ်လို့ခေါ်ပါတယ်ဆိုပြီးဒီလိုအတိအကျဖွင့်ထားတယ်။ဘာဖြစ်လို့လဲ။တထယထဝါယထဗုဒ္ဓဝါဘောတော်တထထောရူပကာယနာမကာယ၌ယထဗုဒ္ဓဝါဘောတော်မဖောက်မပြန်ဟုတ်တိုင်းမှန်စွာထုတ်ထွက်သိမြင်ခြင်းကြောင့်ဒီထောရူပကာယနာမကာယနှမျိုးလုံးမှာမဖောက်မပြန်ဟုတ်တိုင်းမှန်စွာထုတ်ထွက်သိမြင်ခြင်းကြောင့်ကာယ ानु ဘာဒနာညာလို့ခေါ်ပါတယ်ဆိုပြီးတော့ဒီလိုဖွင့်ထားတယ်နော်အဲ့ဒါကြောင့်အဲ့ဒီဖွင့်ဆိုချက်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဘုရားရှင်ကလည်းဣဇ္ဇဒရူပကာယနာမကာယတသက်ရှုနေုံနဲ့မညာဖုညာမဆိုင်ဘူးဗိဒ္ဓရူပကာယနာမကာယတသက်ရှုနေုံနဲ့လည်းမညာမဆိုင်ဘူးဟမ်ဘုရားရှင်ကလည်းဣဇ္ဇဒရူပကာယနာမကာယကိုရှုဖို့ရန်ဗိဒ္ဓရူပကာယနာမကာယတွေကိုရှုဖို့ရန်ညွှန်ကြားတယ်အထက်ကရာမြတ်ကလည်းအစ္ဆဒရူပကာယတတ္တကိုဝိပဒနာရှိနေုံနဲ့မညာမဆိုင်နိုင်ဘူး။ဝိဒ္ဓရူပကာယနာမကာယတတ္တကိုဝိပဒနာရှိနေုံနဲ့လည်းမညာမဆိုင်နိုင်ဘူးလို့ဖွင့်ဆိုတယ်။ခုဒီကဆရာတော်ကလည်းဒီကာယအရာကိုအတ္တပတ္တကာယကရဇကာယနာမကာယတနည်းအားဖြင့်ရူပကာယနာမကာယဆိုပြီးသိချင်ဖွင့်ဆိုထားတယ်။ဒါဖြင့်ပါဠိတော်ရဲ့အထက်ကရာရဲ့ဒီကာယအစုံမိတ်ညီကွဲလွဲမှုများရှိသေးလား။မရှိဘူးတသားတည်းပဲနော်။တဏှိတဉ္စထိဖွင့်ဆိုနေတဲ့ဖွင့်ဆိုချက်ဖြစ်ပါတယ်နော်။ဒါကြောင့်ဒါဟာတမာတိဒီတော့နဲ့လုပ်ငန်းရကောနောက်တစ်ခုယုတ်တိဏ္ဏနေသိသိတဲ့လုပ်ငန်းရတွေကော အကြောင်းတရားတွေကိုသိသိနေတဲ့လုပ်ငန်းရတွေကိုအကြောင်းတရားနဲ့တကွဒီယုံနန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တည်းပြီးရှုပွားနေတဲ့လုပ်ငန်းရတွေကိုအာလုံတတိပ္ပံကျင့်စဉ်ဟုတ်သလားမဟုတ်ဘူးလားဟုတ်ပါတယ်နော်ဒါပေမဲ့အဲ့ဒီမှာအာနာပါနကမှသရုပ်ကက၄ခုဟောထားတယ်၄ခုဟောတော့ဟိုတနေ့ညကနည်းနည်းလေးပြောဖို့ကြံသွားတဲ့အပိုင်းလေးတော့နည်းနည်းထပ်ပြောမယ်ဒုတိယသရုပ်ကမှဘုရားရှင်ကပိဋိပရိသံဝေဒီအတ္တဒိဋ္ဌမိတိဒိခေတိပိဋိပရိသံဝေဒီပတ္တဒိဋ္ဌမိတိဒိခေတိစသဖြင့်ဟောတယ်။ဒါကဝေဒနာနုပါဒနာကိုဝိပါဒနာပိုင်းမှာဥတည်ပြီးတော့ဟောပါတယ်နော်။အဲ့ဒီမှာအထေရဆရာတော်ကတော့အာရမဏတောအတ္တမောဟတောဆိုပြီးတော့နှစ်ချက်ဖွင့်ထားတယ်။အာယုံအနိအဖြင့်ပိဋိကိုထင်းထင်းရှားရှားသိပြီးတော့ဝင်လေထွက်လေကိုအသက်ရှူနေပါလို့ဒီလိုညွှန်ကြားတယ်။အဲ့ဒီညွှန်ကြားချက်ကသမထပိုင်းမှာဆိုလို့ရှိရင်တော့ပိဋိရှင်နေတဲ့ဗရမဇန်ဒုတိယဇန်နေကိုဝင်စားတယ်သရုပ်ကနီးပေါ့ဗရမဇန်ဒုတိယဇန်နေကိုဝင်စားပြီးတော့အဲ့ဒီဗရမဇန်ဒုတိယဇန်တို့ရဲ့အာယုံဖြစ်တဲ့အာနာပါနပရိဘကနမိတ်အာယုံဤအယတာကိုခံစားနေတာကိုပိဋိပရိသံဝေဒီလို့ဒီလိုဆိုလို့တယ်နော်ဝိပဿနာပိုင်းကြတော့အဲ့ဒီပိဋိရှင်နေတဲ့အာနာပါနဇန်ဒီကိုဝင်စားပြီးတော့အဲ့ဒီဇန်နံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၄သုံးတန်တည်ပြီးတော့ဝိပဿနာပြန်ရှုတယ်။အဲ့ဒီရှုတဲ့အပိုင်းကိုတော့အတ္တမောဟမတွေ့မဝေတဲ့သဘောအဖြစ်ပိဋိကိုထင်းထင်းရှားရှားသိပြီးတော့အသက်ကိုရှုနေသည်မြည်တယ်လို့ဒီလိုဖွင့်ထားပါတယ်နော်။ဒီတော့သမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းခွဲဖွင့်တယ်။ဒါကဒုတိယစတုကအစပိုင်းပေါ့။ကျန်တဲ့ဟာတွေလည်းအတူတူပဲနော်။တတိယစရုပ်ကကြတော့သမာဓိစိတ်တံအတ္တသိတ္တမိတိသိခတိသမာဓိစိတ်တံပတ္တသိတ္တမိတိသိခတိဆိုပြီးစိတ်တံနုပဒနာဤကိုဥတည်ပြီးဖျားဟောတယ်။အဲ့ဒီဟောလိုက်တဲ့အပိုင်းမှာလဲသမထပိုင်းဥပဒနာပိုင်းနှစ်ပိုင်းခွဲပြီးတော့ပဲအထကရဆရာတော်ကဖွင့်ထားတယ်။သမထပိုင်းမှာစိတ်ကိုကောင်းစွာထားပြီးတော့အသက်ရှူပါ။ဝိပဒနာပိုင်းမှာလဲစိတ်ကိုကောင်းစွာထားပြီးတော့အသက်ရှူပါဆိုတာဘာပြောတာလဲလို့မေးတော့သမထပိုင်းမှာခုနကအလွန်ကြည်လင်တောက်ပနေတဲ့အာနာပါနပရိဘက်ကနမိတ်ကိုအာယုံယူပြီးတော့ပရမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဆိုတဲ့ဒီဇန်တွေကိုဝင်စားနေရင်ဒီဇန်ရဲ့အာယုံဖြစ်တဲ့အာနာပါနပရိဘက်ကနမိတ်အာယုံ၌စိတ်ကိုကောင်းစွာထားပြီးတော့အသက်ရှူနေသည်မြည်တယ်လို့ဒီလိုဖွင့်ဆိုထားတယ်။ဝိပဿနာပိုင်းကျတော့အဲ့ဒီအာနာပါနပရိဘက်ကနမိတ်အာယုံကိုအာယုံယူပြီးဖြစ်ပေါ်လာတဲ့ပရမဇန်နန္တရဒုတိယဇန်နန္တရတတိယဇန်နန္တရသရုပ်ဒဇာနန္တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်းပြီးတော့ဝိပဿနာရှုရတယ်အထွေထွေဖြစ်တော့အဲ့ဒီနန္တရားတွေရဲ့ပြည့်နေတဲ့သဘောကိုအာရုံယူပြီးတော့ဝိပဿနာရှုရပါတယ်အဲ့ဒီလိုရှုတဲ့အပိုင်းမှာဒီနန္တရားတွေရဲ့အနိစ္စအချင်းရာသို့မဟုတ်ဒုက္ခအချင်းရာသို့မဟုတ်အနတ္တအချင်းရာတစ်ခုခုမှာသိသိညီဝတ်ဆိုကောင်းစွာတည်နေတယ်အဲ့ဒီလိုကောင်းစွာတည်ပြီးတော့နေခဲ့ရင်တော့ဒါသင်္ခါရဇာနန္တရားတို့ရဲ့အနိစ္စအချင်းရာသောမဒုက္ခအခြင်းအရသောမအနတ္တအခြင်းအရနဲ့စိတ်ကိုကောင်းစွာထားပြီးတော့အသက်ရှင်နေသည်မြည်တယ်ဆိုပြီးဒီလိုဖွင့်ဆိုထားပါတယ်နော်အဲကြံနေတဲ့တရားတွေအဲတတိယစလုကမှာကြံနေတဲ့အပိုင်းတွေပုံစံတူပါပဲနော်ဒါကြောင့်အဲ့ဒီသမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းခွဲပြီးဟောတယ်စလုတ္တစလုကကြတော့အနိစ္စံဥပါတိအတ္တသိတ္တမိတိသိခတိအနိစ္စံဥပါတိဘတ္တသိတ္တမိတိသိခတိစသည်ဖြင့်ဒီလိုဟောတယ်ညာခန္ဓာတက္ခပြောကြတဲ့အနိစ္စဆိုတာကခန္ဓာ၅ပါးပဲနော်ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးရှုနေခဲ့ရင်အဲ့ဒီခန္ဓာ၅ပါးထဲမှာပကိဉ္စကသင်္ခါရခေါ်တဲ့ယုတ်တိနာနေအလုံးပါနေပါတယ်အဲ့ဒီခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဝိပဿနာရှုနေခဲ့မယ်ဆိုလို့ရှိရင်တော့အနိစ္စလို့အဖမ္မအထက်ထရှုပြီးတော့အသက်ရှုနေသည်မီတယ်လို့ဒီလိုဖွင့်ထားတယ်။ဒါဘုရားရှင်ကအသက်ရှူပုံနည်းစနစ်ကလေးတွေကိုညွှန်ကြားပေးတာပဲ။အဲဒါညွှန်ကြားချက်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ပထမစတုကမှာခုနကအာနာပါနပရိဘာကနမိတ်စိုက်သည့်တိုင်အောင်အသက်ရှူတတ်ဖို့သရုတ်ဒဇံရသည့်တိုင်အောင်အသက်ရှူတတ်ဖို့လည်းညွှန်ကြားပေးတယ်။အတ္တတပတ္တကာယကရဇကာယနာမကာယခေါ်တဲ့ယုတ်တိနန္ဒီသိသိတတ်ဖို့လည်းသိသိပြီးတော့အသက်ရှူတတ်ဖို့ရန်အတွက်လည်းဘုရားရှင်ညွှန်ကြားပေးတယ်နောက်တခါအကြောင်းတရားတွေထင်ရှားပြီလို့အကျိုးယုတ်ဒီနန်းနေထင်ရှားပြီဘုံအကြောင်းတရားတွေချုပ်ငင်းအကျိုးယုတ်ဒီနန်းနေချုပ်ငင်းဘုံကိုဟိုတိုင်းမှာသာထိုးရင်သိပြီးတော့အသက်ရှူဖို့လဲညွှန်ကြားပေးတယ်အကြောင်းတရားနဲ့တို့ကဒီယုတ်နန်းတွေအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟိုတိုင်းမှာသာသိပြီးအသက်ရှူဖို့ရန်လဲညွှန်ကြားပေးတယ်အဲ့ဒီလိုအသက်မြန်ရှူရခဲ့ရင်ဘာဖြစ်မလဲရတ္တဖို့အတိပေါက်နိုင်ပါတယ်နော်ဒါဟာအသက်ရှူတတ်လို့ရှိရင်ရတ္တဖို့ပေါက်မြတ်စွာဘုရားဟောနေတဲ့နည်းစနစ်ပဲ အဲ့ဒါကြောင့်မိမိကိုယ်ကိုမိမိအမေးကြည့်ပါငါဒီဘုရားရှင်ရဲ့အလိုတော်ကြအတိုင်းအသက်ရှူရပလားလို့ကိုယ်ကိုယ်ကိုမေးကြည့်ပါနော်အသက်ရှူတတ်လို့ရှင်ရဲ့အရတ္တဘုရဟန္တာဖြစ်တဲ့အဆင့်အထိမရောက်နိုင်ဘူးလားရောက်နိုင်ပါတယ်ဒါကအမတန်တန်ဖိုးရှိတဲ့ကျင့်စဉ်တွေပါဒီကျင့်စဉ်တွေကိုကျင့်မဲ့ဆိုရင်ဒီသာသနာတော်တွေမှာဒီနေ့မရနိုင်သေးဘူးလားရနိုင်ပါတယ်မိမိရဲ့ပါရမီအလျော်စွာရဟန္တာဖြစ်မှုဆိုတာကတော့ပါရမီပေါ်တော့အခြေတည်ပါလိမ့်မယ်နော်ကဲအာနပါနပပပိုင်းကိုဟောပြီးတဲ့အခါဘုရားရှင်ကအရိယာပထပပပိုင်းကိုဟောတယ်။ကိစ္ဆံတော်ဘာကိစ္ဆာမိတိပဇာနာတိစသည်ဖြင့်ဟောတယ်။သွားရင်သွားတယ်လို့သိပါ။ရရင်ရတယ်လို့သိပါ။ထိုင်ရင်ထိုင်တယ်လို့သိပါ။အိရင်အိတယ်လို့သိပါဒီလိုဟောတယ်။ဘာသိရမှလဲလို့မင်းရင်အဲ့ဒီအပိုင်းမှလဲ။သွားတဲ့အချိန်ကမှခန္ဓာ၅ပါးရရင်ခန္ဓာ၅ပါးထိုင်ရင်ခန္ဓာ၅ပါးအိရင်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးသိဖို့ဘုရားရှင်ဟောလိုက်တယ်။အဲ့ဒီခန္ဓာ၅ပါးတိအောင်ရှုလိုက်တဲ့အပိုင်းမှာသိပြီဆိုရင်ရှေ့တစင်းတက်ပြီဘာလို့ရမလဲဣတိဣဇ္ဇဒံဝါကာယေကာယ ानु ပတိဝိဟရတိဘိဓဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇဒဘိဓဝါကာယေကာယ ानु ပတိဝိဟရတိစသဖြင့်ဣဇ္ဇဒဘိဓနှစ်ဌာနတို့နဲ့ခန္ဓာ၅ပါးရူပကာယနာမကာယတွေကိုသိသိဖို့ရအတွက်မြတ်စွာဘုရားညွှန်ကြားတယ်နောက်တစ်စင်းကြတော့သမုဒိယဓမ္မ ानु ပါတိဝါကာသမေဝိဟရတိဟောယဓမ္မ ानु ပါတိဝါကာသမေဝိဟရတိသမုဒိယဝယဓမ္မ ानु ပါတိဝါကာယသမေဝိဟရတိဝိသဒနာဥပဒါသင်္ခါရကံအစရှိတဲ့အကြောင်းတရားဒီထင်ရှားဖြစ်ခဲ့ရင်အကျိုးခန္ဓာငါးပါးယုတ်တရားနန္တရားဒီထင်ရှားဖြစ်ပုံအဝိသဒနာဥပဒါသင်္ခါရကံအစရှိတဲ့အကြောင်းတရားဒီချုပ်ငင်းခဲ့ရင်အကျိုးခန္ဓာငါးပါးယုတ်ဒီနန္တိချုပ်ငင်းပုံမြင်အောင်ရှုဖို့ဟောတယ်အကြောင်းကျိုးနှစ်အလုံးတွေအဖြစ်မှုပြမှုအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းမြင်အောင်ရှုဖို့ဟောပါတယ်နော်အဲဒီလိုဟောပြီးတဲ့အခါနောက်တစ်ဆင့်တက်ပြီးတော့အဋ္ဌိကာယောဒီဝပနာတသတိပိစုပါတိတဟောတိယောဝဒီဝညာနာမတ္တယပရိသတိမတ္တယစသည်ဖြင့်ဆက်ဟောပြန်တယ်အပြည့်တည့်ကိုမြင်အောင်ရှုဖို့ဆက်ပြီးဟောတယ်အဲဒီဟောသွားတဲ့ဟောစဉ်တွေကိုကြည့်လိုက်မယ်ဆိုရင်လည်းခုနကအာနာပနာဘိုင်းကျင့်စဉ်နဲ့ဗာမျက်ကွာဟာချက်ရှိလဲမရှိပါဘူးဝိပဿနာဘိုင်းကအတူတူပဲအဲ့ဒီအရိယပထဘိုင်းဟောပြီးတော့သံပစဉ်ဘိုင်းဟောတယ်။အဘိကံတေပရိကံတေသံပသနာကာရီဟောတိ။ရှင်းတို့တက်ရင်နောက်တို့ဆိုရင်သံပစဉ်ဉာဏ်ဖြင့်ပြုပါ။အဲ့ဒီမှာတော့သံပစဉ်၄ပါးထဲမှာဒီမာသရိဗရဏသုတ်တံမှာဘုရားရှင်ဒီအတ္တမောဟသံပစဉ်ကိုဗရဏထားပြီးတော့ဟောနေပါတယ်နော်။ပရမထတောဟိဓာတုနံယေဝကမနံဓာတုနံဌာနံဓာတုနံနိသေသနံတတမိတတမိဟိကုဋ္ဌသေတတိရူပေနအိညာဩပိစတေစိတ်တအိညာစိတ်တံဤရောဇတိအဝိစီမနုတံပံတော်နတိသောတောဘဝတ္တတိတိယောအဘိကမတိတုအတ္တမုံရှင်အတ္တမောဟသံပစိညာနာမဒီလိုဖွင့်ထားတယ်ဘာပြောတာလဲပရမထတောပရမထတယကိုအနေသဘောအဖြစ်ဓာတုနံယုတ်တနန္တတို့ဤဂမနံသွားခြင်းသာလင်တိဓာတုနံယုတ်တနန္တတို့ဤဌာနံယခြင်းသာလင်တိဓာတုနံယုတ်တနန္တတို့ဤနိသိဏံထိုင်ခြင်းသာလင်တိဓာတုနံယုတ်တနန္တတို့ဤတယနာအိခြင်းသာတိဓာတုနံယုတ်တနန္တတို့ဤထိတံတိခြင်းသာတိယက်တိခြင်းသာတိဓာတုနံယုတ်တနန္တတို့ဤဓာတုနံကမနံဓာတုနံဌာနံဓာတုနံယုတ်တနန္တတို့ဤနိသိဏံထိုင်ခြင်းသာတိဓာတုနံယုတ်တနန္တတို့ဤတယနာအိခြင်းသာတိဒီတော့ပရမတ္ထအဖြစ်ပြောမယ်ဆိုလို့ရှိရင်သွားနေတာပါလေယုတ်တနန္တခန္ဓာ၅ပါးပဲယက်နေတာယုတ်တနန္တခန္ဓာ၅ပါးထိုင်နေတာယုတ်တနန္တခန္ဓာ၅ပါးအိပ်နေတာလည်းယုတ်တနန္တခန္ဓာ၅ပါးပဲတတမိတတမိကုဋ္ဌတိထောသောသွားခြင်းရခြင်းထိုင်ခြင်းအိပ်ခြင်းဆိုတဲ့ထောသောကုဋ္ဌတ၌ဤတတ္တိရူပေနယုတ်တရားနှင့်အတူတကွဉာဏ်စိတ်တအခြားတစ်ပါးသောစိတ်သည်ဏိရောဇတိချုပ်ပြဲ၍သွားဤဉာဏ်စိတ်တံအခြားတစ်ပါးသောနောက်စိတ်တံမျိုးသည်ဥပိ္ပဇ္ဇတိအတ္တတဖန်ဖြစ်ပေါ်၍လာပြန်၏။အေဝံဤသို့လျင်နတိသောတောဟမြည်အရင်တသင်တွင်ရှိစဉ်၍နေတကဲ့သို့အဝိစီမနုတံပံတော်ရှင်းနေသောအကြအပအကြအလမရှိအစဉ်ဆက်ဆက်လျက်ဝိတ္တိဖြစ်ပေါ်၍နေပေ၏။ဣတိဤသို့လျင်အဘိကမာတိသူရှိသူတချင်းစံတိတို့နှင့်အတ္တမုံရှင်နံမတွေ့မဝေတိခြင်းသည်အတ္တမောဟတမ္ပဇိညာနာမအတ္တမောဟတမ္ပဇိမိ၏အတ္တမောဟတမ္ပဇိဘာပြောတာလဲလို့မိတော့ရှိသူတက်ရင်ယုတ်တနန္တခန္ဓာ၅ပါးနောက်တော့ဆိုရင်လေယုတ်တနန္တခန္ဓာ၅ပါး အဲ့ဒီခန္ဓာ၅ပါးကိုမတွေ့မဝေသိခြင်းကိုအတ္တမောဟတံပင်လို့ခေါ်တယ်စိတ်တွေဒီတစ်ခုပြီးတစ်ခုဖြစ်ပြီးပြတယ်တစ်ခုချုပ်သွားရင်နောက်ထပ်အသစ်တစ်ခုပေါ်လာတယ်နောက်ထပ်အသစ်ပေါ်လာတာချုပ်သွားပြန်တယ်လည်းနောက်ထပ်အသစ်တစ်ခုထပ်ပြီးတော့ပေါ်ပြန်တယ်အဲ့ဒီနည်းစနစ်အဖြစ်မြည်အရင်တသွင်သွင်စီးနေသလိုရှင်းစိတ်နဲ့နောက်စိတ်အကြလားမရှိဆက်ဆက်ပြီးတော့အစဉ်သဖြင့်ဖြစ်နေတာကိုမြင်အောင်ရှုရမယ်အဲ့ဒီလိုမြင်ခဲ့ရင်အတ္တမောဟတမစဉ်ဖြစ်တယ်။ဘာနဲ့မြင်ရမလဲလို့မေးတော့သတ္တိရူပေနယုတ်တရားနဲ့အတူတကွဒီနန္တရားတွေဖြစ်ပြီးပြည့်နေတာကိုမြင်အောင်ရှုပါလို့ဒီလိုညွှန်ကြားတယ်။အဲ့ဒီလိုရှုနိုင်ခဲ့ရင်အတ္တမောဟတမစဉ်ဖြစ်တယ်လို့ဒီလိုဖွင့်ထားတယ်။ဒါကြောင့်သူကရှင်းလို့တက်ရင်ဘာကိုသိရမလဲ။ခန္ဓာ၅ပါးနောက်သို့ဆိုရင်ခန္ဓာ၅ပါးတက်တယ်ကြည့်ရင်လည်းခန္ဓာ၅ပါးစောင့်ကြည့်လည်းခန္ဓာ၅ပါးကိုရင်ခန္ဓာ၅ပါးစမ်းရင်ခန္ဓာ၅ပါးဒုက္ခသုဘိတ်ငါနေကိန်းဆောင်ရင်ဩဇာတွေကိန်းဆောင်ရင်လည်းခန္ဓာ၅ပါးစားရင်ခန္ဓာ၅ပါးတောက်ရင်လည်းခန္ဓာ၅ပါးလျက်ရင်လည်းခန္ဓာ၅ပါးခဲရင်လည်းခန္ဓာ၅ပါးစိတ်စိတ်နေရင်လည်းခန္ဓာ၅ပါးသွားရင်လည်းခန္ဓာ၅ပါးရလည်းခန္ဓာ၅ပါးထိုင်လည်းခန္ဓာ၅ပါးစိတ်နေလည်းခန္ဓာ၅ပါးစကားမပြောစိတ်စိတ်နေလည်းခန္ဓာ၅ပါးအိပ်ရင်လည်းခန္ဓာ၅ပါးနိုးလာတော့လည်းခန္ဓာ၅ပါးအဲ့ဒီခန္ဓာစကားပြောလည်းခန္ဓာ၅ပါးပဲနော်အဲ့ဒီလိုခန္ဓာ၅ပါးတွေကိုသိအောင်အသိစိတ်ရှုပါလို့ဒီလိုဘုရားရှင်ကသံဃာ့ဘိုင်းမှာညွှန်ကြားထားပါတယ်။အဲ့ဒီမှာလဲအစ္ဆဒဗိဒ္ဓရှုဖို့အကြောင်းတရားတွေထင်ရှားဖြစ်ခြင်းအကျိုးခန္ဓာ၅ပါးထင်ရှားဖြစ်ဖို့အကြောင်းတရားတွေချုပ်ခြင်းအကျိုးခန္ဓာ၅ပါးချုပ်ခြင်းဖို့အကြောင်းကျိုးနှစ်အလုံးတို့ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်းတင်ပြီးဝိပဿနာရှုဖို့ဆက်ပြီးညွှန်ကြားတော့ပါတယ်။အဲ့ဒီသံဃာ့ဘိုင်းပြီးတဲ့အခါကျတော့ဓာတုမနတိကာရပပဓာတုဓကမထံဘိုင်းမှာအဲ့ဒီဓကမထံကတော့ဒီမှာထက်ခတ်တက်ကလည်းပြောနေတယ်သင်လည်းပြနေပါလေနော်ပထဝီဓာအာဘောဓာတိဇောဓာဝါယောဓာအဲ့ဒီဓာလေးပါးကိုမြင်အောင်ရှုရတယ်ရှုလိုက်လို့ရှိရင်ပြောပြီးခဲ့တဲ့အတိုင်းပေါ့နော်ဓာလေးပါးစိုက်ပြီးခန္ဓာကိုယ်မှာသမာဓိထိုးလိုက်ရင်အဖြူပေါ်မယ်အဖြူမှာဓာလေးပါးစိုက်နိုင်ရင်အကြည်ပေါ်မယ်အကြည်မှာဓာလေးပါးစိုက်နိုင်မယ်ဆိုလို့ရှိရင်တော့ကလအမှုန်လေးတွေတွေ့တတ်တယ်မတွေ့ရင်အကသတ္တမြင်အောင်ရှုလိုက်လို့ရှိရင်ကလအမှုန်တွေ့ပြီအဲ့ဒီကလအမုံလေးတွေတက်ခွက်လိုက်မယ်ဆိုလို့ရှိရင်တော့တက်ခွက်တက်ပြီဆိုရင်ပေါ့တမုံတမုံမှာပထူရပေါ့ဒီသောဝါရောက်ခဲ့တဲ့ဓာကြီးလေးပါမြင်အောင်ရှုနိုင်တဲ့ပရမတ်ထအနေမြေစကူးပြီယုတ်ကလတိုင်းမှာအဲ့ဒီဓာလေးပါစိုက်နိုင်ဥပါဒယုတ်တင်ဆက်ပြီးကလတိုင်းမှာမြင်အောင်ရှုရတယ်အဲ့ဒီလိုရှုနိုင်ပြီဆိုလို့ရှိရင်တော့၆ဌာန42ခုတော့ဒါကောင်းသာလှက်ရှုပါယုတ်28ပါကုံသွားပြီကုံသွားပြီလို့ရှိရင်ဘာလုပ်ရမလဲဣတိဣဇ္ဇတဝါကာယေကာယ ानु ဘတိဝိဟရတိဗိဓဝါကာယေကာယ ानु ဘတိဝိဟရတိဣဇ္ဇဒဗိဒဝါကာယေကာယ ानु ဘတိဝိဟရတိသတ္တိဖြင့်ဣဇ္ဇဒဗိဒနှစ်ဌာနလုံးမှာရူပကာယနာမကာယတွေကိုသိသိဖို့ဖြည့်ရှင်ညွှန်ကြားတယ်။အဲဒီညွှန်ကြားပြီးတဲ့အခါဒီဓကမထံဘိုင်းမှာလဲသမုဒိယဓမ္မ ानु ဘတိဝါကာယတမေဝိဟရတိဝေယဓမ္မ ानु ဘတိဝါကာယတမေဝိဟရတိသမုဒိယဝေယဓမ္မ ानु ဘတိဝါကာယတမေဝိဟရတိဝိဇ္ဇာရဏဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်ခဲ့ရင်အကျိုးရုပ်ဒိဏ္ဍိခန္ဓာ၅ပါးတွေထင်ရှားဖြစ်ပုံအဝိဇ္ဇာတနာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငင်းခဲ့ရအကျိုးခန္ဓာ၅ပါးယုတ်ဒိဏ္ဍိချုပ်ငင်းပုံအကြောင်းကျိုးနှစ်အလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုမြင်အောင်ရှုဖို့ဖြားရှင်ဆက်ဟောလိုက်တယ်။ဟောပြီးတော့မှအဲ့ဒီမှာလဲအပြတ်တက်တက်ကိုတဆင့်တက်ပြီးတော့မြင်အောင်ရှုဖို့ဆက်ဟောတယ်။ဒီတော့ခုပြောနေတာကကာယ ानु ဘဒနာဘိုင်းမှာရှိပါသေးတယ်။ဒီပြောတဲ့အပိုင်းအထိကြည့်လိုက်မယ်ဆိုလို့ရှိရင်အပိုင်းတိုင်းအပိုင်းတိုင်းမှာဖျားရှင်ဒီအကုန်လုံးယုတ်တယ်နာနေသိသိပြီးအကြောင်းတရားနေတဲ့ကွာဒီယုတ်နာနေကွာအိစ္ဆာဒုက္ခအနတ္တလက္ခဏာသုံးတန်တိမိဝိပဿနာရှုဖို့ဟောသလားမဟုတ်ဘူးလားဟောနေပါအဲ့ဒီလိုရှုခြင်းနေသတိပ္ပဏ္ဏကျင့်စဉ်ကိုကျင့်တာဟုတ်သလားမဟုတ်ဘူးလားဟောနေတယ်နော်နောက်တစ်ပိုင်းကတော့ဦးဇင်းတို့အဲမတိကုလမနတိကရအပပဘိုင်းမှာ32ခုဌာနတည်းရဲ့ယွန်းရှာဆက်စုပ်ပဲတစ်ဘက်ကိုအာရုံယူပြီးတော့ပရမဇန်သမารိပေါ့အောင်ရှုရတယ်အဲ့ဒီပရမဇန်သမารိကိုအခြေခံပြီးတော့သမာဓိထောင်လို့အောင်မြင်တဲ့အချိန်ခါမှာဒီသမာဓိကိုအချိန်ခါမှာရှေ့တစ်ဆင့်တက်ခြင်းဘာလို့ရမလဲဣတိဣဇ္ဇတဝါကာယကာယ ानु ဘတိဝိဟရတိဗိဓဝါကာယကာယ ानु ဘတိဝိဟရတိစသည်ဖြင့်အလားတူပဲဣဇ္ဇတမလည်းရူပကာယနာမကာယဗိဓမကလည်းရူပကာယနာမကာယတွေကိုဆက်လက်သိသိဖို့ညွှန်ကြားတယ်နောက်တစ်ဆင့်အဝိဇ္ဇရဏဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်ရင်အကျိုးရူပကာယနာမကာယခေါ်တဲ့ခန္ဓာ၅ပါးယုတ်တရားနန္တရားတွေထင်ရှားဖြစ်ပုံဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငင်းသွားရင်အကျိုးခန္ဓာ၅ပါးယုတ်တရားနံတရားတွေချုပ်ငင်းဖို့မြင်အောင်ရှုဖို့ဟောတယ်။အကြောင်းကျိုးနှစ်အလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းမြင်အောင်ရှုဖို့ဆက်ပြီးတော့ဟောသွားပါတယ်နော်။အဲနောက်တစ်ခုအပိုင်းကဏ္ဍတစ်ခုကတော့ဗာလဲလို့မြင်တော့နံပါတ်6ကနောဝတိဝတိကပပ္ပါတဲ့နော်။ အတုပဘာဝနာ၉မျိုးမြတ်စွာဘုရားဟောလိုက်တယ်အဲ့ဒီ၉မျိုးနဲ့ခုနက၅မျိုးနှစ်ခုပေါင်းလိုက်တော့၁၄ခုဂန္ဓုပါဒနာတတိပ္ပံဘိုင်းမှာအပိုင်းကြီးဘယ်နှပိုင်းဟောတော့လဲ၄ပိုင်းအဲ့ဒီအတုပဘာဝနာပေါ်တာကတော့အလောင်းကတစ်ခုကနေစပြီးပွားဖို့ဖြည့်ရှင်ညွှန်ကြားထားပါတယ်နော်ညွှန်ကြားတဲ့အပိုင်းလေးမှာထူးခြားချက်ကလေးကတော့ဗိဓာအလောင်းကောင်ရဲ့အတုပအခြင်းအရာကိုညာနဲ့မြင်အောင်ကြည့်ရတယ်ဤဘုံဤစနစ်တွေတော့ဒီဌာနမှာတော့သိချာသင်ပေးနေပါလေနော်ဒါတော့ဟိုကမ္မထံတစ်ခုခုဖြင့်တမာရီထူထောင်ပြီးတော့မှကြည့်ရင်တော့ကိုယ်လွယ်ကူတဲ့အတွက်တခြားကမ္မထံတစ်ခုခုအောင်မြင်တဲ့အခါမှာသင်ပေးလို့ရှိပါတယ်အဲဒီလိုအောင်မြင်မှုမရဘဲနဲ့တိုက်ရိုက်သွားပြီးတော့အလောင်းကောင်ကိုရှုကျင်နေဆိုရင်တော့လိန်တူအလောင်းကောင်တစ်ခုခုကိုရှုလို့ရပါတယ်သို့တော့ဒီတိတိပရဏသုတ်တန်ကျင့်စဉ်မှာရှင်းရှင်းအထက်ကရာဆရာတော်တို့ရဲ့ယူဆချက်ကတော့ဘုရားရှင်သည်အပ္ပနာဇံတမာရီကိုဥတည်ပြီးတော့ဟောတယ်လို့အထက်ကရာမြတ်ကဖွင့်တယ်တို့တော့လေမဟာသီဝမထေရကြီးကတော့ဘုရားရှင်သည်ဒီဂာဏုပဒနာတတိပ္ပံဘိုင်းမှာအတုပဘာဝနာ၉မျိုးကိုဟောတော်မူခြင်းသည်အပ္ပနာဇန်တမာတိကိုထူထောင်ဖို့ရန်အတွက်ဥတည်ပြီးဘုရားရှင်ဟောသည်မဟုတ်အာရိညဝနုပဒနာခေါ်တဲ့မိမိခန္ဓာသူတို့ခန္ဓာတို့ရဲ့အပြစ်ကိုမြင်အောင်ရှုဖို့ရန်အတွက်ဘုရားရှင်ဟောနေတယ်လို့ဒီလိုအဆုံးဖြတ်ချထားတယ်။ဘာဖြစ်လို့လဲဆိုတော့လေအကြောင်းလေးရှိပါတယ်နော်။အဲ့ဒီမှာခொနကအလောင်းကောင်တစ်ခုအကိဉာဏ်လိုချင်တယ်ဆိုလို့ရှိရင်တော့လိန်တူအလောင်းကောင်ရွေးချယ်ရတယ်။ဉာဏ်ကိုအလိုမရှိဘူးအာရိနဝအပြစ်ကိုအလိုမြင်အောင်ရှုချင်တယ်ဆိုလို့ရှိရင်တော့လိန်တူမတူအကုန်လုံးရှုလို့ရတယ်နော်။အဲဒီတော့အလောင်းကောင်တစ်ခုရဲ့ရွေးချယ်ဆက်စုပ်ပဲအကောင်းဆုံးအနေထားကိုဉာဏ်နဲ့မြင်အောင်ပြန်ကြည့်ပေါ့နော်။ကြည့်တဲ့နေ့စဉ်ကတော့ခொနကအခုလိုအာနာပါနာဘိုင်းမှာစနစ်တကျထူထောင်ထက်တဲ့တမာတိထူထောင်နေတဲ့ယောဂီပုဂ္ဂိုလ်ကအာနာပါနာကိုပြန်ပြီးတမာတိထူထောင်လိုက်ပါ။ဓာတ်နဲ့တမာတိထူထောင်ထားတဲ့ပုဂ္ဂိုလ်ကလည်းဓာတ်နဲ့ပြန်ပြီးတမာတိထူထောင်ပါလင်းရောက်ကြီးတွေစွန့်ရင်တွေသိပျိုးပြတလဲလဲတောက်ပါလာတဲ့အခါမှာဒီအလင်းရောင်နဲ့မိမိရှုမြင်ဖို့တဲ့အလောင်းကောင်ကိုပြန်ပြီးထိုးဆက်ကြည့်လိုက်ပါကြည့်လိုက်ရင်ဒီအလောင်းကောင်ရဲ့ရွှေရှယ်ဆက်စုပ်ပဲအကောင်းဆုံးဖြစ်တဲ့အနေထားကိုအာယုံယူပြီးတော့အဲ့ဒီမှာပဋိကူလပဋိကူလလို့ပဲဖြစ်စေဗမာလိုကြည့်ရင်လည်းယွန်းစရာယွန်းစရာလို့ပဲဖြစ်စေရှုပါအဲ့ဒီလိုရှုလိုက်မယ်ဆိုလို့ရှိရင်ဒီအလောင်းကောင်ရဲ့ရွှေရှယ်ဆက်စုပ်ပဲသဘောညာနဲ့မှထင်လာလိမ့်အဲ့ဒီလိုထင်လာတဲ့အချိန်ကမှဘုရားရှင်ကဘယ်လိုအရှုခိုင်းတယ်လဲယံပြီးခောခါယောဧဝံဓမ္မောဧဝံဘဝေဧဝံအနတ္တိတောတိသောဤမမိဝကံယဥပတံဟရတိအယံဘိကောကာယောယုံဓမ္မောယုံဘဝိယုံအနတ္တိတောတိသောထောယောကဝစရယဟန္တောတိအယံဘိကောကာယောဤငါရဲ့ရူပကာယတိလည်းပဲယုံဓမ္မောဤကဲ့သို့သောဖြစ်ခြင်းသဘောရှိယုံဘဝိဤကဲ့သို့သောဖြစ်ခြင်းသဘောရှိပေလိမ့်မည်ယုံအနတ္တိတောဤကဲ့သို့သောဖြစ်ခြင်းသဘောတရားကိုမကျော်လွမလွန်မြောက်နိုင်ဤတိဤသို့လျှင်ဣမမေဝကယံဤမိမိရေရူပကာယကိုပင်လျင်ဥပတံဟရတိဉာဏ်ဖြင့်ရှေ့ရှုကဆောင်၍ကြည်လေ၏အဲ့ဒီအလောင်းကောင်ရဲ့ယွန်းရှာဆက်စုပ်ပဲအတုပအချင်းကဉာဏ်မှထင်လာတဲ့အချင်းကမှမိမိခန္ဓာအိမ်ဟန်လဲဒီသဘောအတိုင်းပဲငါခန္ဓာအိမ်ဟန်လဲဒီလိုဖြစ်လိမ့်မယ်ဒီသဘောလိုဖြစ်ခြင်းသဘောတရားကိုဘယ်လိုမှမကျော်လွန်မလွန်မြောက်နိုင်ဘူးဆိုပြီးမိမိခန္ဓာအိမ်ကိုဉာဏ်နဲ့ကဆောင်ပြီးကြည်ပါကြည်လိုက်ရင်မိမိခန္ဓာအိမ်ရဲ့ပုပ်ပွားပြီးကနကအလောင်းကောင်ကဲ့သို့ရွှေရှာဆက်စုပ်ပဲအကောင်းဆုံးသဘောကိုညံနဲ့တွေ့လိမ့်မယ်လို့ဒီလိုဟောထားပါတယ်။အဲဒီဟောကြားချက်ကိုကြည့်မယ်ဆိုလို့ရှိရင်တော့မဟာတိဝမထေရကြီးကတော့ဒါမိမိခန္ဓာအင်းရဲ့အပြစ်သူတို့ဘခန္ဓာရဲ့အပြစ်ကိုမြင်အောင်ရှုဖို့ဖျားရှင်ညွှန်ကြားတယ်လို့သူကဒီလိုဆုံးဖြတ်တယ်။ဘာဖြစ်လို့လဲ။သမထပိုင်းမှာဇံကိုလိုချင်လို့ရှုခဲ့ရင်တော့လိန်တူအလောင်းကောင်တစ်ခုရရွှေရှာဆက်စုပ်ပဲအကောင်းဆုံးအနေထားမှာဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးတော့ပရမဇံသမာဓိပေါအောင်ရှုရပါတယ်။ကိုဒီသုတ်တံမှာကြတော့ဖျားရှင်ကဘိဒ္ဓအလောင်းကောင်တစ်ခုကိုသာကွက်ပြီးရှုဖို့မဟောပဲဣဇ္ဇဒဘိဒ္ဓနှစ်မျိုးလုံးကိုရှုဖို့ဟောနေသည့်အတွက်ကြောင့်အာရိနဝအနုပါဒနာအနည်းနဲ့ဟောတယ်လို့ဒီလိုမဟာသီဝမထေရယဟန္တာမထေရကြီးကဆုံးဖြတ်ထားပါတယ်နော်ကဲအဲ့ဒီသမာဓိဘိုင်းမှာဣဇ္ဇဒဘိဒ္ဓအလောင်းကောင်အတုပအခြင်းအရာမြင်အောင်ရှုပြီးပြီဆိုရင်ရှေ့တဆင့်တက်ပြီးဘာလုပ်ရမလဲဤတိဣဇ္ဇဒံဝါကာယေကာယ ानु ပါတိဝိဟရတိဘိဒ္ဓဝါကာယေကာယ ानु ပါတိဝိဟရတိဣဇ္ဇဒဘိဒဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇဒရူပကာယနာမကာယဘိဒရူပကာယနာမကာယဒီကိုဆက်လက်သိသိဖို့ညွှန်ကြားတယ်ပြီးတော့သမုဒိယဓမ္မ ानु ပတိဝါကာယတမေဝိဟရတိဝယဓမ္မ ानु ပတိဝါကာယတမေဝိဟရတိသမုဒိယဝယဓမ္မ ानु ပတိဝါကာယတမေဝိဟရတိဝိဇာတနာဥပဒန္တကရကံအစရှိတဲ့အကြောင်းတရားတွေထင်ရှားဖြစ်ခဲ့ရင်အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ဖို့ဝိဇ္ဇာရဏဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငင်းခြင်းအကျိုးခန္ဓာ၅ပါးယုတ်တရားနံတရားတွေချုပ်ငင်းဖို့အကြောင်းကျိုးနှစ်ရလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုမြင်အောင်ရှုဖို့မြတ်စွာဘုရားဆက်ညွှန်ကြားတယ်ပြီးတော့မှအပြည့်တည့်ကိုမြင်အောင်ရှုဖို့ရန်လည်းဆက်ပြီးတော့ညွှန်ကြားပါတယ်နော် အဲ့ဒီလိုညွှန်ကြားချက်ကိုကြည့်လိုက်ရင်လေဒီအတုဘဘာဝနာကိုပွားနေခြင်းဒီလေတတိပ္ပံကျင့်စဉ်ကိုကျင့်နေသည်မမြင်ဘူးလားမြင်ပါတယ်ယုတ်ဒီနန္ဒီသိသိပြီးအကြောင်းတရားရှာဖွေပြီးအကြောင်းတရားနေတဲ့ကွာဒီယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးဓာတ်တင်ပြီးတော့ဝိပဿနာရှုပွားခြင်းဟာလေကာနုပန္နတတိပ္ပံကိုပွားသည်မမြင်ဘူးလားမြင်နေပါတယ်နော်ဒါကြောင့်ဦးဇင်းတို့ဓာကကာနုပန္နတပိုင်းပါကဲနောက်ထပ်နေ့နေ့အတွန်ချုပ်ပြီးတော့ဝေဒနာနုပန္နတတိပ္ပံဘုရားဟောတယ်ဝေဒနာနုပါဒနာတိပ္ပံဟောလိုက်တဲ့အပိုင်းကျတော့ဘယ်ချင်းခံချက်မှဘုရားရှင်ကဝေဒနာနုပါဒနာကိုဟောလေ။ကာယနုပါဒနာတိပ္ပံကိုဟောပြီးတဲ့အချင်းခံချက်မှဝေဒနာနုပါဒနာတိပ္ပံကိုဟောတယ်။အဲဒီလိုဟောကြချက်ကိုနည်းနည်းလေးထောက်ဆကြည့်ပါ။ဒါပြီးရင်ဒါလုပ်ပါလို့ပြောတာနဲ့မတူဘူးလား။တူနေတယ်။သူကကာယနုပါဒနာကိုအရင်ဟောလိုက်တယ်။ဟောပြီးမှဝေဒနာနုပါဒနာကိုဟောတယ်။ဟောလိုက်တော့ဘုရားရှင်ရဲ့ဤဝချက်မှကာယနုပါဒနာကိုအရင်ရှုပါပြီးတော့မှဝေဒနာနုပါဒနာကိုရှုပါလို့မပြောတော့လည်းပြောလို့တဲ့အဓိပ္ပာယ်မရှိဘူးလားရှိနေတယ်။ဒါကြောင့်အထက်ကရဆရာတော်များကဒီဝေဒနာနုပါဒနာရှုတော်မယ်ပုဂ္ဂိုလ်ဒီပရိဂိတိရူပကမ္မထာနိယုတ်ကမ္မထံကိုသိသိပြည့်လတ်တော်ဆိုပြီးဒီလိုဖွင့်ထားတယ်။ဝေဒနာနုပါဒနာကမ္မထံစည်းပြန်တော်မယ်ယောဂီပုဂ္ဂိုလ်ဒီယုတ်ကမ္မထံကိုသိသိထားပြီးဖြစ်ရမယ်။ဘာကြောင့်လဲ။နံကမ္မထံကိုသိသိတဲ့ဤမှာဤစနစ်၃နည်းရှိတယ်။ခန္ဓာကစသင်းစီတဲ့အနိစ္စနေကတခုဝေဒနာကစသင်းစီတဲ့အနိစ္စနေကတခုအတိစိတ်ဝိညာဉ်ကစသင်းစီတဲ့အနိစ္စနေကတခုဆိုပြီးတော့နိစ္စနေဘယ်နှမျိုးရှိလဲ3မျိုးယုတ်ကမ္မထာမှာရှုခွက်ကဘယ်နှမျိုးရှိလဲ2မျိုးဓကမထာအကျဉ်းဤဓကမထာအကျဉ်းဤဒါကတော့မသိမရှင်းတာမှတ်ထားကြဟုတ်တယ်မလားအဲ့ဒါကလွှဲရင်တော့ယုတ်ရှုခွက်ဘယ်လုံးမှမရှိဘူးနံကမထာသင်းစီတဲ့နိစ္စနေကြတော့ဘယ်နှနည်းရှိလဲ3နည်းဖန္တာကနေစသင်းစီတဲ့နိစ္စနေကတခုဝေဒနာကစသင်းစီတဲ့နိစ္စနေကတခုအတိစိတ်ဝိညာဉ်ကစသင်းစီတဲ့နိစ္စနေကတခုဘယ်နှခုရှိလဲ3ခုအဲ့ဒီ3မျိုးရှိတဲ့အ낵ကဖန္တာကပဲစသင်းစီသင်းစီဝေဒနာကပဲစသင်းစီသင်းစီအတိစိတ်ဝိညာဉ်ကပဲစသင်းစီသင်းစီတို့သင်းစီမဲ့ပုဂ္ဂိုလ်ဒီဖန္တာတခုတည်းဝေဒနာတခုတည်းအတိစိတ်ဝိညာဉ်တခုတည်းသင်းစီလို့မရဘူးတို့ဖန္တာဝေဒနာဝိညာဉ်တို့နဲ့ရှင်တွဲနေတဲ့ဖန္တာပိစမကတရားဥဆောင်နေတဲ့စိတ်စရိတိသံပြုတ်တရားတွေကိုအလုံးသိသိရပါတယ်။ဘာဖြစ်လို့လဲ။အလုံးစုံသောယုတ်ဒီနန္ဒီကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခင်မြတ်ခွနိဗ္ဗာန်မရဘူးလို့ဘုရားကအတိအကျဟောထားတယ်နော်။ဒါကြောင့်နည်းနည်းလေးပါဠိလေးတစ်ခုတော့ရွတ်ပြပါမယ်။ယတဝေဒနာပကတဟောတိသောနာကိဝေလံဝေဒနာဝဩပိစတိဒါယအတ္တင်တိဝရမဏဖုဒ္ဓမာနောဖတ်တော်ပြီဥပိသတိသင်္ဏနာမာနာတညာပြီစိရိယမာနာစိရဏပြီဝိသရဏမာနာဝိညာဏပြီဥပိသတိဒီဖတ်တာပိစမကေယေဝပရိကနာတိစသည်ဖြင့်အထက်ကရကဒီလိုဖွင့်တယ်ဝေဒနာထင်ရှားနေတဲ့ပုဂ္ဂိုလ်တယောက်ဒီဝေဒနာတခုနဲ့ရှိပါမလားဆိုတော့မဟုတ်ဘူးထိုဝေဒနာနဲ့အတူတူကရှင်တွဲပြီးဖြစ်ပေါ်နေတဲ့ထိုအာယုံကိုတွေ့တည်သောအခြင်းအပြင်ဖြစ်ပေါ်တတ်တဲ့ဖတ်တာကိုလည်းရှိပါမယ်ထိုအာယုံကိုမှတ်တတ်တဲ့ပညာကိုလည်းရှိပါမယ်သောအယုံဘောသောရှင်မဲ့စေစေတိတံပြုတ်တရားဒီကိုရောက်အောင်စစ်ဆောင်ပိတ်တတ်တဲ့စေနာကိုလည်းရှုရမယ်။သောအယုံကိုပိုင်းခြားယူတတ်တဲ့ပိုင်းခြားသိတတ်တဲ့အတိစိတ်ဝိညာဉ်ကိုလည်းရှုရမယ်ဆိုပြီးဒီလိုဖွင့်ထားတယ်။ဖန္တာတော့ကနေစသင်းစီရမှာအတိစိတ်ကဝိညာဉ်ကနေစသင်းစီရမှာလဲပုံစံတူပဲဖွင့်ထားပါတယ်နော်။ဒါကြောင့်အဲ့ဒီအဖွင့်တွေကိုကြည့်မယ်ဆိုလို့ရှိရင်ဝေဒနာရှုမဲ့ပုဂ္ဂိုလ်ဒီနံပါတ်1ယုတ်ကမထကိုသင်းစီထားပြီးဖြစ်ရမယ်။နံပါတ်1ဝေဒနာနဲ့ရှင်ဘက်စိတ်စိတ်တိတ်တွေကိုအကုန်လုံးရှုရမယ်။နာရယ်နာရယ်လို့ထိုင်ပြီးတော့ရုပ်လည်းမရှုတတ်သေးဘူးပေါ့။ကမ္မထံကြောင့်လည်းချက်ချင်းဝင်လိုက်တယ်။နာရယ်နာရယ်အဲ့ဒီလိုရှိနေရုံနဲ့ဒီမညာပုံညာပေါ်မလား။မပေါ်ပါဘူး။ဟုတ်တယ်မဟုတ်လား။လုပ်ငန်းခွင်လွဲချော်နေမယ်၊ကျင့်စဉ်တွေလွဲချော်နေမယ်ဆိုလို့ရှိရင်တော့မရဘူး။ရုပ်ကမ္မထံကိုလည်းမနည်းမိကမသိသိတတ်သေးဘူး။ဝေဒနာနဲ့ရှင်ပဲစိတ်စိတ်တွေလည်းမသိသိတတ်ဘူးနာရယ်နာရယ်လွတ်လောက်ပဲရှုနေုံမျှဖြင့်တော့အဲ့ဒီနာရဟဘရော့ပြောက်ဟင်ဒီငွေကြီးတွေပြောက်တာအဲတော့ဝေဒနာကုန်နေတဲ့ဝေဒနာကြော်တော့တယ်တဲ့ဝေဒနာမရှိတော့ဘူးတဲ့မပြောဘူးလားပြောကြတယ်ဘုန်းကြီးတို့စပ္ပိနေမှာကတော့အဲ့ဒီပုံစံမရှိပါဘူးဝေဒနာသည်တပ္ပစိတ်တာတဏ္ဍာရဏစိတ်တိတ်အတိစိတ်ရှိနေတဲ့မြတ်ကလပ်ပါလုံးဝေဒနာရှိမယ်ဝေဒနာတွေကုံသွားပြီဝေဒနာမရှိတော့ဘူးဝေဒနာချုပ်သွားပြီဆိုတဲ့ပုံစံတွေကိုမေးကြည့်လိုက်တဲ့အခါမှာတို့အတိစိတ်ရှိတယ်လားလို့မေးရင်ဘယ်လိုဖြေကြလဲအတိစိတ်တော့ရှိနေတယ်ဝေဒနာကတော့မရှိဘူးတဲ့ဘုရားဟောကတော့အတိစိတ်ရှိနေသမျှဝေဒနာရှိတယ်ဒုဝေဒနာတိဒုက္ခဖြစ်ခြင်းဖြစ်မယ်ဒုက္ခဖြစ်ခြင်းဖြစ်မယ် ဥပက္ခဖြစ်ခြင်းဖြစ်မယ်ဒါတော့ကြွားတယ်ဒီတော့အသေးစိတ်ရှိပြီးတော့ဝေဒနာမရှိပါဘူးလို့ပြောတာကခင်စကားအသေးစိတ်ရှိနေသမျှကာလပတ်လုံးဝေဒနာရှိပါတယ်လို့ပြောနေတာကဘုရားရှင်ရဲ့စကားဒကာကြီးတွေဒကာကြီးတွေဘယ်စကားကိုလိုက်ခံမလဲโอเคဘုရားရှင်စကားကိုလက်ခံမယ်ဆိုရင်တော့ခင်စကားကမှားလို့လားမှန်လို့လားလို့မင်းရင်ဘယ်လိုဖြစ်မလဲမှန်နေတယ်ဒါတတိရှိဖို့သိလို့နော်ဘာကအခြေခံပြီးမှားခဲ့တယ်လို့မေးတော့စည်းကမ်းကိုမလိုက်နာခဲ့တာကအခြေခံခဲ့ပါတယ်ဒါတော့နံပါတ်1ရုပ်နာကိုသိရတဲ့တမာတိထောင်ရမယ်လို့ဘုရားကဟောတယ်အဲ့ဒီစည်းကမ်းမလိုက်နာဘူးနံပါတ်2ဝေဒနာရှိတော့မယ်ပုဂ္ဂိုလ်ဒီယုတ်ခမတန်းကိုရှုထပ်ပြီးဖြစ်ရမယ်အဲ့ဒီစည်းကမ်းလည်းမလိုက်နာဘူးနံပါတ်3ဝေဒနာတစ်ခုတည်းရှိရမှာမဟုတ်ဘူးဝေဒနာနဲ့ရှင်ပဲစိတ်စိတ်တွေအကုန်လုံးရှိရမှာဆိုတော့အဲ့ဒီစိတ်ကလည်းမလိုက်နာဘူးအဲ့ဒီလောက်တည်းမလိုက်နာသလားဆိုတော့မဟုတ်သေးဘူးအဲ့ဒီဝေဒနာကစိတ်ကလိုက်နာပြီးရှုပြီးပြီးဆိုကြပါစို့နော်ဝေဒနာမရှုခင်မှာရုပ်နဲ့သိသိပြီးပြီးရုပ်သိသိပြီးတဲ့အခါဝေဒနာကိုဥတည်၍နတ္တရားအလုံးကိုစိတ်တဲ့ခဏတိုင်းမှာဝိသိ6မျိုးအတိုင်းသိသိပြီးဆိုကြစို့နော်သိသိပြီးလို့ရှိရင်ထိုပုဂ္ဂိုလ်သည်ရှေ့တဆင့်တက်ပြီးဘာလို့ရမလဲဣတိဣဇဒဝကဝေဒနာတုဝေဒနာနုပါတိဝိဟရတိမိတ္တဝါဝေဒနာတုဝေဒနာနုပါတိဝိဟရတိ